Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဧပြီလ19ရက်တောက်ကြနေမနက်ခင် VOA အစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Lightometer 32 40 48 Lightometer 190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေလည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကျော်လင်းမမတ်မြသစဉ်အောင်နဲ့ဒီနိုင်ငံကသတင်းတွေကိုချင်းညာတောင်းပါပါ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့နောက်ဆက်ဆွတ်ဖွဲ့မှုကြီးရှိမရှိစုံစမ်းစစ်ဆေးတဲ့ရောဘတ်မူလာရဲ့အစီရင်ခံစာကိုတီးဖြတ်ပြီးမနေ့ကအများသိအောင်ထုတ်ပြန်လိုက်ပါပြီ။ Israel နိုင်ငံရဲ့အခြေခံဥပဒေပြင်ဆင်ရေးလူမှုစန္ဒခံယူပွဲကိုဒီကနေ့စတင်ပြီးလောက်ပါလိမ့်မယ်။မြစ်ဆုံရေးကာတာတိဆောက်ရေးရပ်တန့်မှုမေတ္တာရက်ခံချက်ကိုကက်သလစ်ယဟန်မတ် Charles Monroe ကနောက်တစ်ချိန်ထပ်ပြီးတော့သက်ဆိုင်သူတွေကိုတောင်းဆိုလိုက်ပါတယ်။လူကြားမဲ့စိတ်ဝင်စားစရာသတင်းတွေကိုကြားမှာပါ။
တပိနာဆရာမယ့်စီစဉ်တွေမှာတော့မြန်မာနိုင်ငံရဲ့ကက်သလစ်ဂါဒီနယ်ယဟန်မတ် Charles Monroe ကမြစ်ဆုံစီမံကိန်းပိတ်သိမ်းရေးနဲ့ပတ်သက်လို့ဗာများပြောခဲ့ပါသလဲ
We are deeply concerned and worried. There are signs that extreme pressure is brought on our leaders to restart the missile dam.
မြစ်ဆုံစီမံကိန်းတိဆောက်ရေးရပ်တန့်ဖို့မြစ်တာရက်ခံချက်ဗီဒီယိုသတင်းစကားနဲ့တူနားဆင်ရပါမယ်။တခါဝက်ပြင်းနဲ့ငြိမ်းချမ်းရေးနှစ်30ပြည့်ခန်းနာမှာတနိုင်ငံလုံးအပြည့်ရရင်းနဲ့ပတ်သက်တဲ့သဘောထားနဲ့ပတ်သက်လို့နိုင်ငံရေးအမခန့်ချက်အပြည့်ဝရှိမှဆုံးဖြတ်နိုင်မယ်လို့ဝကောင်းဆောင်ကပြောပါတယ်။ဒီလိုသတင်းတွေကိုကြားကြရမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့တောက်ကြနေမနေ့ခင်သတင်းတွေကိုကိုကြောင်အွင်နဲ့မတ်မြသစင်အောင်လို့ပြောပြပါမယ်ရှင
်။ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုတွေရှိမရှိစုံစမ်းစစ်ဆေးတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စာမျက်နှာ400ကျော်ရှိတဲ့ဒီစင်ခံချက်ကိုနိုင်ငံတော်ရှိနေချုပ်ကအကျဉ်းချုပ်တီးဖြတ်ပြီးအများပြည်သူသိနိုင်အောင်မနေ့ကပဲထုတ်ပြန်လိုက်ပါလေအချိန်22လကြာအောင်ဆုံးသတ်စစ်ဆေးခဲ့တဲ့အထူးစုံစမ်းစစ်ဆေးမှုရောမူလာရဲ့အစီရင်ခံစာကစာမျက်နှာ448မျက်နှာရှိတာပါဒီစင်ခံစာကိုလွန်ခဲ့တဲ့3မှာကလေးကရှိနေချုပ်စီတီးသန့်ထုတ်ပြန်ခဲ့ပါလေဒီစုံစမ်းစစ်ဆေးမှုရသမ္မတဒေါ်နယ်ထရန့်အနေနဲ့2016ခုရွေးကောက်ပွဲကာလအတွင်းပြစ်မှုကျူးလွန်မှုမရှိကြောင်းဖော်ပြထားပါလေဒီစုံစမ်းစစ်ဆေးမှုဟာပုံကိုရေးအညှိုးထားပြီးတော့အပြစ်မရှိအပြစ်ရှာနေတဲ့လောက်ရဖဲလို့သမ္မတထရန့်ကအကြင်ကြင်ပြောနေခဲ့တာပါအခုတော့သူရဲ့ပြစ်မှုကျူးလွန်မှုတွေမရှိကြောင်းထင်ရှားတဲ့အတွက်သမ္မတထရန့်အနေနဲ့သဘောကျကျင်းနေပါတယ်အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စင်ခံစာထဲမှာသမ္မတထရန့်ရဲ့မဲဆွယ်စည်းရုံးမှုကာလအတွင်းရုရှားစစ်တပ်နဲ့ဆက်နွယ်မှုရှိခဲ့တဲ့သူတော်တော်များများရှိတဲ့အကြောင်းထောက်ထားအမှတ်တမ်းတွေရှိတယ်ဆိုပေမဲ့ပြစ်မှုဆိုင်ရာစွဲချက်တင်နိုင်လောက်တဲ့ထောက်ထားတယ်မဟုတ်ဘူးလို့ရောဘတ်မူလာကရေးသားထားပါတယ်သူရဲ့စင်ခံချက်ထဲမှာသမ္မတထရန့်ကတရားဥပဒေကိုနှောက်ယှက်ဟန်တားမှုတွေချိုးဖောက်ကျူးလွန်မှုတွေရှိမရှိဆိုတဲ့သုံးသပ်ချက်မျိုးကောက်ချက်ချတာမျိုးတော့ရောဘတ်မူလာကရေးမထားပါဘူ
းပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုတွေရှိမရှိစုံစမ်းစစ်ဆေးတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စာမျက်နှာ400ကျော်ရှိတဲ့အစီရင်ခံချက်ကိုနိုင်ငံတော်ရှိနေချုပ်ကအကျဉ်းချုပ်တီးဖြတ်ပြီးမနေ့ကထုတ်ပြန်လိုက်တဲ့အပေါ်မှာဒီမိုကရက်တွေနဲ့ရီပပ်ဘလစ်ကန်လွှတ်တော်အမတ်တွေကြားတုံ့ပြန်ချက်တွေကွဲလဲနေပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုကာလအတွင်းသမ္မတထရန့်ရဲ့အနီးကပ်ပုဂ္ဂိုလ်တွေနဲ့နိုင်ငံခြားဆက်သွယ်ရေးဆိုင်ရာပုဂ္ဂိုလ်တွေကထရန့်ရဲ့ပြိုင်ဘက်ဖြစ်တဲ့ဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်ကိုထိခိုက်နှိမ့်နှံအောင်လုပ်ခဲ့တာတွေရှိတယ်လို့ဒီမိုကရက်လွှတ်တော်အမတ်တွေကပြောပါတယ်။သမ္မတကဘာမှကျူးလွန်တာမရှိဘူးလို့ဖော်ပြထားတာကိုဒီမိုကရက်တွေကသမ္မတကိုသဘုတ်လေလွင့်ပြောဖို့ကြိုးစားနေတယ်လို့အိုကလာဟိုမာပြည်နယ်ရီပပ်ဘလစ်ကန်အထက်လွှတ်တော်အမတ် James Inhofe ကပြောပါတယ်လွှတ်တော်အမတ်ဒီမိုကရက်လွှတ်တော်အမတ် Richard Blumenthal ကတော့အစီရင်ခံစာအသေးစိတ်အချက်အလက်တွေမှာဖော်ပြထားတာတွေကိုကြည့်ရင်ဒါနိုင်ငံနဲ့ချီတဲ့အချုပ်တော်ပုံကြီးဖြစ်တယ်လို့ပြောပါတယ်အထူးစုံစမ်းစစ်ဆေးမှု Robert Mueller ကတော့သူ့ရဲ့အစီရင်ခံချက်မှာသမ္မတ Trump ကတရားဥပဒေကိုနှောက်ယှက်ဟန်တားမှုတွေချိုးဖောက်ကျူးလွန်မှုရှိမရှိဆိုတဲ့သုံးသပ်ချက်မျိုးကောက်ချက်ချထားတာဖော်ပြမထားပါဘူးရှင်
လီဗျားနိုင်ငံမှာအမေရိကန်ကကြောရုံတော့ခံပေးထားတဲ့လီဗျားအစိုးရတပ်ဖွဲ့တွေနဲ့နိုင်ငံရှေ့ဘက်ခြမ်းကလီဗျားအမျိုးသားတပ်ဖွဲ့ LNA တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေဆက်ပြီးတော့ရှိနေတာနှစ်ပတ်ကြာလာပါပြီ။မြေတုံးကတော့မြို့တော် Tripoli ရဲ့အနောက်တောင်ဘက်ကလူနေရပ်ကွက်တစ်ခုတွင်မော်တော်ကြီးစံတွေကျရောက်ခဲ့ပါလေ။လူနေထွက်တဲ့အဲဒီ El Sunni ဒေသမှာဒုံးကျည်တွေနဲ့ပစ်ခတ်လို့လူခုနှစ်ဦးသေဆုံးခဲ့ရပြီးနောက်တည့်မှာပဲမော်တော်ကြီးစံကျတာတွေဖြစ်လာတာပါ။ဒီဒေသကို LNA အဖွဲ့ကထင်ချုပ်ဖို့ကြိုးစားနေကြပါလေ။မနေ့ကတက်ခတ်မှုနဲ့ပတ်သက်ပြီးတော့ LNA အဖွဲ့ကိုဒေသခံချုပ်ကအပြစ်တင်ကြပြီးမြဲလေ။သူတို့အဖွဲ့ကတော့ဆွဆွဲချက်တွေကိုညှင်းပယ်ပါလေ။ပိုတဖူနေကတက်ခတ်မှုနဲ့ပတ်သက်ပြီးတော့လည်းဒီ LNA အဖွဲ့ရဲ့လက်ချက်ပါလို့လီဗျားစစ်တပ်ဖွဲ့တွေကဆွဆွဲပါလေ။ဒီအဖွဲ့ရဲ့ခေါင်းဆောင် ဟာဖတာနဲ့ LNA ထိပ်တန်းကောင်းဆောင်တွေကိုဖမ်းဆီးဖို့လဲဆိုရတက်ကအမိန့်ထုတ်ထားပါတယ်ပြီးခဲ့တဲ့2011ခုနှစ်အာနာရှင်မိုမဂရာဖီယာရုကဖေရှားခံခဲ့ရပြီးနောက်ပိုင်းလေဗျားနိုင်ငံမှာကြမ်းဖက်တိုက်ခိုက်မှုတွေနဲ့ရှုပ်ထွေးမှုတွေအကြီးအကျယ်ဖြစ်ပွားလာနေခဲ့တာပါပလီပရခတွေအတွင်းပိတ်မိနေကြတဲ့ရက်သူရက်သားတွေကိုကူညီကယ်တင်ရေးလုပ်ငန်းတွေကလမကအဖွဲ့ဝင်တွေကခက်ခဲကန့်တတွေကြားကနေပြီးတော့တက်တက်ကြွကြွနဲ့ဆက်ပြီးတော့လှုပ်ဆောင်နေတယ်လို့ကလမကပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူချာရက်ကတင်းတော်တွေကုမ္ပဏီလုံးကပြောပါတယ်လေပြားကဒီလတက်ခတ်မှုတွင်းကြောင့်တေဆုံးတက်ခတ်မှုတွေကြောင့်တေဆုံးခဲ့ရသူပေါင်း200ကျော်ရှိနေပါပြီ
အီဂျစ်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းလဲရေးမဲပေးမှုတွေကိုဒီကနေ့တောက်ချန်နေ့မှာစတင်တော့ပါမယ်အစိုးရထောက်ခံသူတွေကအခြေခံဥပဒေပြောင်းလဲရေးကိုထောက်ခံကြောင်းမဲပေးကြဖို့အကြီးအကျယ်လှုံ့ဆော်မှုတွေလုပ်နေပါတယ်။အတိုက်ခံတွေကတော့အခြေခံဥပဒေပြင်ဆင်ရေးကိုကန့်ကွက်ကြဖို့တိုက်တွန်းနေပါတယ်။ဒီဖွဲ့စည်းပုံကိုပြင်မယ်ဆိုရင်လက်ရှိသမ္မတ Abdel Fattah El-Sisi က2030ခုနှစ်အထိသမ္မတရာထူးကိုဆက်ပြီးထိန်းချုပ်သွားနိုင်မှာပါ။ဒီပါရောက်အီဂျစ်နိုင်ငံသားတွေရဲ့မဲပေးမှုတွေကဒီကနေ့တောက်ကြန်နေ့စတင်မှာဖြစ်ပြီးအီဂျစ်နိုင်ငံတဟွန်းမှာတော့မနေ့ပြန်စနေနေ့မှာမဲပေးကြရမှာပါ။အီဂျစ်လွှတ်တော်ကဖွဲ့စည်းပုံပြင်ဆင်ရေးမဲပေးပြီးဆုံးဖြတ်ဖို့အတည်ပြုခဲ့ပြီးတဲ့အချိန်တစ်ပတ်အတွင်းမှာပဲအခုလိုမဲပေးဖို့ဖြစ်လာတာပါ။ပြင်ဆင်ရေးကိုထောက်ခံကြရဲဆိုရင်သမ္မတရောစစ်တပ်ကပါအာဏာသက်တမ်းပိုရှိလာပါလိမ့်မယ်။သမ္မတသက်တမ်းက၄နှစ်ကနေ၆နှစ်အထိဖြစ်လာမှာပါရှင်။
ဒီအမေရိကန်သံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ32 kHz 9335ဟိုင်းဒိုမီတာ40 kHz 9839ဟိုင်းဒိုမီတာ48 kHz 6153ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုရဲ့နိုင်ငံတကာသတင်းတရက်ထုတ်လွှင့်ချက်တွေကိုနားဆင်နေရတာပါကမ္ဘာတစ်ဝမ်းမှာသတင်းတောက်တွေဖိနှိပ်ခံရတဲ့ကိစ္စတွေဟာပြီးခဲ့တဲ့နှစ်အတွင်းမြင့်မားလာခဲ့တယ်လို့ RSF လို့ခေါ်တဲ့နယ်စည်းမခြားသတင်းတောက်များအဖွဲ့ကစီရင်ခံစားတဲ့ဆောင်မလေးတုန်းကထုတ်ပြန်ပါတယ်အခုလိုဖြစ်ရတာကအနာရှင်ဆန်တဲ့ခေါင်းဆောင်တွေရဲ့လိုရတဲ့ကြောင့်ဖြစ်တယ်လို့လည်းသုံးသပ်ထားပါတယ်အနာရှင်ဆိုရတဲ့ကသတင်းသမားတွေကိုမုံတီးပြီးသတင်းမီဒီယာတွေကိုတင်းတင်းကြပ်ကြပ်ဆက်ပြီးတော့ထိန်းချုပ်နေကြတော့မယ်လို့ RSF အဖွဲ့ကဆိုပါတယ်အဲ့ဒီဖွဲ့ရဲ့အညွှန်းကိန်းအရအမေရိကန်ပြည်ထောင်စုကသတင်းလက်ခွင့်ချင်းတွေဟာသုံးနှစ်အတွင်းတတိယအကြိမ်ကျနိုင်ကြလာပါတယ်သမ္မတဆောင်ကသတင်းသမားတွေကိုချင်းချောက်မှုတွေပုံမှန်ပြောဆိုနေတာပါသတင်းလက်ခွင့်နဲ့ပတ်သက်ပြီးနိုင်ငံ180မှာအမေရိကန်ရဲ့အခြေအနေကနံပါတ် 48 နေရာမှာရှိပါတယ် RSF ကသတင်းလက်ခွင့်ဆိုင်ရာစီရင်ခံစာကို2002ခုနှစ်ကလေးကစတင်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံရဲ့သတင်းလက်ခွင့်ကလည်းအရင်နှစ်ကထက်တစ်ဆင့်နှိမ့်ကျသွားတယ်လို့ဆိုပါတယ်နိုင်ငံ180မှာမြန်မာက134နေရာမှာရှိပါတယ်အထူးသဖြင့်မြန်မာလူမျိုးရေးတပ်ဖွဲ့တွေကရခိုင်ပြည်နယ်မှာရိုးညားတွေပေါ်လူခွင်ချုပ်ဖို့တဲ့လူရက်တွေကိုပေါ်ထုတ်ဖို့ကြိုးစားခဲ့ကြတဲ့ Reuters သတင်းဌာနကကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လေးဝက်ချက်ဥပဒေဖောက်ပြမှုနဲ့ထောင်နဲ့ခုနှစ်စီအပြစ်ပေးလိုက်လို့ချင်းဒီတွေဟာပို့ပြီးတော့စိုးလာကြောင်းလဲ RSF ကဆိုပါတယ်ရိုးညားဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံထားတဲ့မြန်မာစိုးရကသတင်းမီဒီယာချုပ်ကိုလည်းအလားတူမသုံးဖို့ဖိအားပေးလာတယ်ရှိခဲ့သလိုဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့ရေးယူထားတဲ့လူရက်တွေဟာရှိနေလို့သတင်းမီဒီယာလက်ခွင့်ကိုထိခိုက်စေတဲ့အကြောင်းအဆက်ကဆိုပါတယ်တောင်ဆန်းစုကြည်ဦးဆောင်တဲ့ရဲသားစုကတက်လာပြီးနောက်ပိုင်းသတင်းသမားတွေအဖိနှိပ်ခံရတဲ့အခြေအနေကကင်းလွတ်ပြီးလို့ညှော်လင့်ခဲ့ကြတာတကယ်တမ်းမှာထင်လို့ဖြစ်မလာပါဘူး NLD စိုးရလက်ထက်မှာသတင်းသမားတွေဒါဇင်နဲ့ချီပြီးတော့တရားစွဲဆိုခံနေကြရပါတယ
်စစ်တပ်ခေါင်းဆောင်တွေကိုတကြမ်းတန်းချင်းနဲ့တရော်လှောင်ပြောင်ခဲ့လို့စစ်တပ်ရေးပုံမှန်66ကားနဲ့တရားစွဲဆိုခံရတဲ့ဒေါင်းမျိုးဆက်တန်ချက်အဖွဲ့ဝင်တွေရဲ့အမှုကိုရုတ်သိမ်းပြီးဖို့ HRW လူခွင့်ရေးဆောင်ကြည့်အဖွဲ့က AP78ရဲ့ကြာတာပရင်းကြီးကကြီးညာချက်ထုတ်ပြန်ပြီးမြမအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်တန်ချက်ထိုးတာဟာရာဇဝတ်မှုကျူးလွန်တာမဟုတ်ပဲနစ်နာစီလိုတဲ့ဆန္ဒမပါပဲတရော်လှောင်ပြောင်မှုတစ်မျိုးသာဖြစ်တယ်လို့ HRW ကပြောပါတယ်စစ်တပ်ကိုဝေဖန်တရော်တဲ့တကြမ်းတန်ချက်တိုင်တာကို Facebook ပေါ်မှာဓာတ်ရိုက်ထုတ်လွှင့်ခဲ့ပြီးတဲ့နောက်တမတော်ကိုဂုံတိတ်ခါထိခိုက်စေတယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့ဒေါင်းမျိုးဆက်တန်ချက်အဖွဲ့ဝင်၄ဦးဖြစ်တဲ့ဇေယလွင်ပိုင်ရဲသူပိုင်ဖြိုးမင်းနဲ့စုရတနာမြင့်တို့ကိုအေပီလာ15ရက်နေ့ကဆက်သွယ်ရေးပုံမှန်66ကကြီးကနဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဘူကြီးတန်ထွန်မြင့်ကတရလူလှုပ်ပြီးတရားစွဲခဲ့တာပါတန်ချက်အဖွဲ့ဝင်တွေဟာစီစီရေးစင်စာမတင်ပဲတန်ချက်ထိုးခဲ့တာဖြစ်ပါရဲ့
ရော်ဒီမြေပေါ်မှာရေကာတာတွေဆောက်လုပ်ဖို့ကြိုးပမ်းမှုတွေကိုရပ်တန့်ပေးဖို့မြန်မာနိုင်ငံကကက်သလစ်ယဟန်မတ်ချားလ်စ်မွန်ဘိုးရဲ့မေတ္တာရက်ခံတောင်းဆိုချက်တရက်ကိုအေပီလ18ရက်ဗိုလ်ဖုနေ့ကထုတ်ပြန်လိုက်ပါတယ်။မြစ်ဆုံရေကာတာတိဆောက်ရေးရပ်တန့်ပေးဖို့နဲ့ပတ်သက်ပြီးတော့သက်ဆိုင်ရာခေါင်းဆောင်တွေအားလုံးကိုယဟန်မတ်ချားလ်စ်မွန်ဘိုးကပြီးခဲ့တဲ့သတင်းပတ်အနည်းငယ်တုန်းကလည်းမေတ္တာရက်ခံချက်ထုတ်ပြန်ပြီးတော့တောင်းဆိုထားတာရှိပါတယ်။ Yet that had a new song ye got a pian satin mo ye lekanari, Milan yellow, M. Dama so in Pubaniere John. D. Simang Pian sighing, Yari Miko, Miko, Atani, the Tanachi, the Piduria Boari, Tigan and Ame Yego so in Yare John. The war pointing at CY will let GG, Tigger, Piacilli Melo, Tigan Pina Shiniga, Commander, the Totabi, the Pite John, Yahama, Chalmons, Boye, Botfuniga, Topian, and Tina Jetema, Popia Tavare. You man, I had the Bawa, Yemi, the Gumi Mapi, the Riga, Pine Sina, Pipi Mele, Miso, Ye Gata, Ga, Yamapi, the Retro, Joom, Yam, Shida, one is a common letter to a sovere. Charles Mongboga, the Miso, Gata, Simagan Yatan, Ye, Nita Yakan Jeko, Yamasua, Goyo.
မြန်မာစစ်တပ်ကိုရတရုတ်စိုးရတဲ့တခြားသက်ဆိုင်ရာတာဝန်ရှိသူတွေကတီးပေးတောင်းဆိုထားတာပါအခုခေတ်မှာနီးပညာတွေကြောင့်ပြောင်းလဲလာတဲ့လုပ်ငန်းဝင်တပါဝါအရလုံတမာတွေကြုံတွေ့နိုင်တဲ့အန္တရာယ်ကလက်ရှိကျင့်သုံးနေတဲ့မတော်တဆဖြစ်မှုယောဂဖြစ်ပွားမှုဆိုင်ရာကာကွယ်ရေးနည်းလမ်းတွေနဲ့မလုံလောက်တော့ဘူးလို့ကုလသမဂ္ဂအေဂျင်စီကပြောပါတယ် တောက်ကြနေမနေ့ကထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြောက်အောင်လွင်နဲ့မှတ်မြသစဉ်အောင်တို့ပြောပြပေးသွားတာပါအခုမနေ့ကဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးအမေရိကန်သမ္မတရဲ့ရွေးကောက်ပွဲကာလကရုရှားနဲ့ပတ်သက်မှုရှိမရှိစီရင်ခံစားအကြောင်းနဲ့စပါမယ်ရှင်ပြီးခဲ့တဲ့2019ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုတွေရှိမ
ီရင်ခံစားအရသမ္မတဒေါ်နယ်ထရမ့်ကသူ့မှာဘာမှအပြစ်မရှိကြောင်းထင်ရှားလာကြောင်းကြေညာနေပါတယ်။ဒီအကြောင်း VOA သတင်းထောက်တွေရဲ့တင်ပြချက်တွေကိုစူးစီးပြီးကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။အချိန်22လကြာအောင်စုံစမ်းစစ်ဆေးခဲ့တဲ့ထူးဆုံးစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာကစာမျက်နှာ448မျက်နှာရှိပါတယ်။ဒီအစီရင်ခံစာကိုလွန်ခဲ့တဲ့3ဘတ်ခရဲကနိုင်ငံတော်ရှေ့နေချုပ်ဝီလျံဘားစီကိုတီးတန့်ထုတ်ပြန်ခဲ့တာပါ။အခုအဲ့ဒီစင်ခံစာကိုရှင်းနေချုပ်ဝီလျံဘားကအချင်းချုပ်တီးဖြတ်ပြီးအများပြည်သူသိအောင်နေတော့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီစုံစမ်းစစ်ဆေးမှုအရသမ္မတဒေါ်နယ်ထရမ့်အနေနဲ့2016ခုရွေးကောက်ပွဲကာလအတွင်းပြစ်မှုကျူးလွန်မှုမရှိကြောင်းဖော်ပြထားပါတယ်။ဒီစုံစမ်းစစ်ဆေးမှုဟာပုဂ္ဂိုလ်ရေးအညှို့ထားပြီးတော့အပြစ်မရှိပြစ်ရှာနေတဲ့လုပ်ရပဲလို့သမ္မတထရမ့်ကအကြိမ်ကြိမ်ပြောနေခဲ့တာပါ။အခုတော့သူ့ရဲ့ပြစ်မှုကျူးလွန်မှုမရှိကြောင်းထင်ရှားတဲ့အတွက်သမ္မတထရမ့်သဘောကျကြေညာနေပါတယ်
။ This should never happen to another president.Again
ဒီလိုအဖြစ်မျိုးအခြားသမ္မတတွေအတွက်နောက်တစ်ကြိမ်မဖြစ်သင့်ပါဘူးဒါကတက်တက်လုံးကျန်တာပါနောက်သမ္မတတွေမှာဒီလိုထပ်မဖြစ်သင့်ပါဘူ
းအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာထဲမှာသမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးမှုကာလအတွင်းရုရှားဆိုးရွားနဲ့ဆက်နွယ်မှုတွေရှိခဲ့တဲ့သူတွေတော်တော်များများရှိကြောင်းအထောက်ထားမှတ်တမ်းတွေရှိခဲ့တယ်ဆိုပေမဲ့လည်းပြစ်မှုဆိုင်ရာစွဲချက်တင်နိုင်လောက်တဲ့အထောက်ထားတွေမဟုတ်ဘူးလို့ရောဘတ်မူလာကရေးသားထားပါတယ်2019ခုနှစ်ဇွန်လတုန်းကတရားရေးဝန်ကြီးဌာနကလည်းတဆင့်ရောဘတ်မူလာကိုဖယ်ရှားရေးနဲ့ပတ်သက်ပြီးအင်မီရောဥပဒေအကြံပေးဒွန်မက်ဂန်ကိုသမ္မတကမေးမြန်းမှုတဲ့အကြောင်းရောဘတ်မူလာကဖော်ထုတ်နိုင်ခဲ့ပါတယ်ဒွန်မက်ဂန်ကတော့သမ္မတထရမ့်ကညွှန်ကြားတယ်ဆိုတာမဟုတ်တဲ့အကြောင်းညှင်းဆိုပါတယ်မနေ့ကရောဘတ်မူလာရဲ့အစီရင်ခံချက်ကိုထုတ်ပြန်ပြီးကြာခဏပဲအင်မီရောတွင်ကျင်းပတဲ့အခမ်းအနားတစ်ခုမှာသူစိတ်ချမ်းသာနေတဲ့အကြောင်းသမ္မတထရမ့်ကပြောပါတယ
် I'm having a good day too it was called no collusion no obstruction
ကျွန်တော်လည်းဒီကနေ့မှကြည်ကြည်နက်နက်ဖြစ်ရပါတယ်။ရွေးကောက်ပွဲကာလအတွင်းဝင်ရောက်ဆွတ်ဖက်တာတွေနှောက်ယှက်တာတွေမရှိပါဘူး။ဘယ်တော့မှလည်းမရှိခဲ့ဘူး။ဘယ်တော့မှလည်းရှိမှာမဟုတ်ပါဘူး
။ရူဒီဂျူလီယာနီအပါအဝင်သမ္မတရဲ့ရှေ့နေတွေကတော့စုံစမ်းစစ်ဆေးမှုရလဒ်တွေဟာသမ္မတထရမ့်အတွက်လုံးဝအောင်ပွဲပဲဖြစ်တယ်။ပြည်မှုဆိုင်ရာကျူးလွန်မှုတွေမရှိဘူးဆိုတာထင်ရှားတယ်လို့ဆိုကြပါတယ်။ဒီမိုကရက်နဲ့ရီပါဘလစ်ကန်လွှတ်တော်အမတ်တွေကြားမှာတော့ရောဘတ်မူလာရဲ့အစီရင်ခံစာပေါ်တုံ့ပြန်ချက်တွေကမတူကြပါဘူး။2016ခုနှစ်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုကာလအတွင်းသမ္မတထရမ့်ရဲ့အနီးကပ်ပုဂ္ဂိုလ်တွေနဲ့နိုင်ငံသားဆက်သွယ်ဆိုင်ရာပုဂ္ဂိုလ်တွေကထရမ့်ရဲ့ပြိုင်ဘက်ဖြစ်တဲ့ဒီမိုကရက်ပါတီသမ္မတလောက်ဝင်ပြိုင်သူဟီလာရီကလင်တန်ကိုထိခိုက်နစ်နာအောင်မဟုတ်မဟုတ်လုပ်ခဲ့တာတွေရှိတယ်။ဟီလာရီကလင်တန်ရဲ့မဲဆွယ်စည်းရုံးမှုကအရေးကြီးတဲ့အီးမေးလ်တွေကိုအင်တာနက်ကနေတဆင့်တရားမဝင်ထုတ်ဖော်ဝင်ရောက်ပြီးအများသိအောင်ဖြန့်ချိခဲ့ကြတယ်လို့ဒီမိုကရက်လွတ်တော်အမတ်တွေကပြောကြပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်လွတ်တော်အမတ်ဘရက်ရှာမင်းကရောဘတ်မူလာရဲ့အစီရင်ခံစာမှာဝင်ရောက်နောက်ဆက်ဆွတ်ဖက်မှုတွေရှိတယ်ဆိုတာကိုဖော်ပြထားတယ်။ဒါပေမဲ့အဲ့ဒီဆွတ်ဖက်မှုတွေကပြစ်မှုကျူးလွန်တဲ့ဆွတ်ဖက်မှုတွေမဟုတ်ဘူးလို့သူကဆိုတယ်။ဒီအစီရင်ခံစာထဲမှာပြစ်မှုကျူးလွန်ရရောက်တဲ့ဟန်တားနောက်ဆက်တဲ့လုပ်ရည်တွေရှိတယ်ဆိုတာကိုလည်းဖော်ပြထားတယ်လို့ဆိုပါတယ်။ဒီမိုကရက်အထက်လွှတ်တော်မှနောက်တူးဖြစ်တဲ့ Bob Casey ကလည်း2016ခုနှစ်ရွေးကောက်ပွဲကို Russia ကဝင်မိတိုက်ခတ်ခဲ့တယ်ဆိုတာကိုကျွန်တော်တို့သိထားပြီးဒီချက်ကမပြောင်းလဲတဲ့အချက်တစ်ခုဖြစ်တယ်။တမရထရမ့်နဲ့သူ့လူတွေကရုရှားရဲ့တိုက်ခိုက်မှုကိုကြိုဆိုခဲ့ကြတယ်လို့ဆိုပါတယ်။ Republican ထက်လွတ်တော်မှ James Info ကတော့ Democrat တွေကတမရထရမ့်ကိုတက်တက်မျက်နှာပြက်အောင်ဆွဆွဲနေကြတာဖြစ်တယ်။ရွေးကောက်ပွဲကာလမှာဘာမှနှောက်ယှက်တာဟန်တာတာတွေမရှိဘူးလို့ဆိုပါတယ်။အထူးဆုံးသစ်ဆေးမှု Robert Mueller ကတော့သူ့ရဲ့အစည်းအခမ်းချက်ထဲမှာတမရထရမ့်ကတရားဥပဒေကိုနှောက်ယှက်ဟန်တာမှုတွေချိုးဖောက်ကျူးလွန်မှုတွေရှိမရှိဆိုတဲ့သုံးသပ်ချက်မျိုးကောက်ချက်ချတာမျိုးတော့ရေးမထားပါဘူး။
ကိုကျော်အောင်လွင်ပြောပြသွားတာပါအခုကချင်မြစ်စုံစီမံကိန်းဘက်ကိုအလှည့်ပေးပါမယ်ရှင်ကချင်ပြည်နယ်မြစ်စုံစီမံကိန်းကိုအပီးတိုင်ရပ်ဆိုင်ပေးဖို့မြန်မာခေါင်းဆောင်တွေနဲ့တရုတ်အစိုးရကိုမြန်မာကက်သလစ်ကာရီနယ်ယဟန်အမတ်ချားလ်စ်မောင်ဘိုကမြစ်တာရက်ခံလိုက်ပါတယ်ဒီအတော်တွင်အမေရိကန်ရောက်မြန်မာနိုင်ငံသားတွေကလည်းမြစ်စုံစီမံကိန်းဖြတ်သိမ်းပေးဖို့ဝါရှင်တန်ဒီစီကတရုတ်တန်ယုံမြန်မာတန်ယုံတွေရှိမှဒီကနေ့တောင်းဆိုဆန်ဖို့စီစဉ်နေပါတယ်ဒီအကြောင်းကိုညံဝင်းအောင်ပြောပြမှာပါရှင
်မြန်မာကက်သလစ်ကာရီနယ်ယဟန်အမတ်ချားလ်စ်မောင်ဘိုကမြေဆုံစီမံကိန်းအပီးတိုင်ရပ်ဆိုင်ပေးရေးနဲ့ပတ်သက်လို့မြန်မာကောင်းဆောင်တွေကိုဇန်နဝါရီလထဲမှာစာရေးသားမြစ်တာရက်ခံခဲ့ပြီးနောက်အခုတခါပြီးခဲ့တဲ့တနင်္လာနေ့ကမြန်မာသမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့စီကိုထပ်ပြီးစာရေးသားမြစ်တာရက်ခံခဲ့ပါတယ်ဖေဖော်ဝါရီလထဲမှာတော့တပ်မတော်တာဝန်ရှိသူတွေကမြစ်ဆုံနဲ့ပတ်သက်လာရင်မြန်မာလူထုရဲ့ခံစားချက်ကိုထဲသွင်းစဉ်းစားသွားမှာဖြစ်တယ်လို့တုံ့ပြန်ပြောဆိုခဲ့တာကိုအားရကျေနပ်မိကြောင်းကာဒီနယ်ချားစ်ဘူကပြောပါတယ်မြန်မာကောင်းဆောင်တွေအပြင်တရုတ်အစိုးရစီကိုလည်းမြေဆုံစီမံကိန်းကိုအပီးတိုင်ရပ်ဆိုင်ပေးဖို့တရုတ်ဘာသာစကားနဲ့မြေတားရက်ခန်းစာတစ်စောင်ကိုချားစ်ဘူက AP 15ရက်နေ့ကပေးပို့ခဲ့ပါတယ် AP 19ရက်နေ့စံတရက်နေ့မှာတော့ကာဒီနယ်ချားစ်ဘူကဗီဒီယိုသတင်းစကားထုတ်ပြန်ပြီးမြေဆုံစီမံကိန်းနဲ့ပတ်သက်တဲ့သူ့ရဲ့အစိုးရအင်ချက်ကိုအခုလိုတိုက်တွန်းပါတယ
် We are deeply concerned and worried.There are signs that extreme pressure is brought on our leaders to restart the Missoung Dam.
အခုဆိုရင် Missoung ဆယ်စီမံကိန်းပြန်စဖို့မြန်မာကောင်းဆောင်တွေပေါ်မှာကြီးမားတဲ့ပြည်အားတွေရှိလာတာကိုသတိပြုမိပါတယ်။တန်းနဲ့ချီတဲ့ပြည်သူတွေရဲ့ဘဝအရှင်တန်ရေးဆုံးပါနိုင်တဲ့အတွက်ကြောင့်မို့လို့ဆိုရင်ပူပန်မိတာပါ။သဘောပတ်ဝန်းကျင်ရောစီးပွားရေးအရာပါကပ်ဘေးဆိုင်မဲ့သဘောမျိုးပျက်စီးဆုံးရှုံးမှုတွေကြုံရမယ်ဆိုတာကိုသိပ္ပံပညာရှင်တိုင်ဝိုင်းကခံမှန်းထားပြီးဖြစ်ပါတယ်။အိမ်နီးချင်းဖြစ်တဲ့တရုတ်နိုင်ငံဟာမဟာအင်အားကြီးနိုင်ငံတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံရဲ့အရေးပါတဲ့မဟာမိတ်နိုင်ငံလည်းဖြစ်ပါတယ်။မြစ်ဆုံစီမံကိန်းကိုရပ်တန့်လိုက်ခြင်းအပြင်တန်ပေါင်းများစွာသောမြန်မာပြည်သူတွေရဲ့ဘဝနဲ့ကောင်းကျိုးကိုဆောင်ကျဉ်းပေးနိုင်မှာပါ။ချမ်းသာတဲ့တရုတ်နိုင်ငံအနေနဲ့ဆင်းရဲတဲ့မြန်မာပြည်သူတွေကိုနီးလန်းမျိုးစုံနဲ့ကူညီနိုင်လိမ့်မယ်လို့ယုံကြည်ပါတယ်
။မြစ်ဆုံစီမံကိန်းရောက် ARD မြေကြောကြီးတစ်ခုလုံးပြတ်တုံးရမယ့်အခြေအနေကိုရင်ဆိုင်ရမှာဖြစ်ပြီးဒီမြစ်ကိုမိကိုလုတ်ကန်စားတောက်နေကြတဲ့ပြည်သူတွေရဲ့ဘဝကိုငဲ့ညာစေလို့ကြောင်းစီမံကိန်းနဲ့သက်ဆိုင်သူအလုံးကိုကာဒီနယ်ချားစ်ဘူကထပ်မံမေတ္တာရက်ခံလိုက်ပါတယ
် Our hearts are burdened with the impending risk to millions. We plead with all the stakeholders to stop the dam once and for all.
တမောင်များစွာသောပြည်သူတွေရင်ဆိုင်ရတဲ့ဘေးဒုက္ခအတွက်တွေးတောပြီးတော့ကျွန်တော်တို့အလုံးစိတ်ချမ်းမြေ့ဆိုရင်တော့ကရောက်နေရတာကြောင့်ဒီမြေဆုံစီမံကိန်းကိုအပီးတိုင်ရပ်ဆိုင်ပေးဖို့စီမံကိန်းနဲ့သက်ဆိုင်တဲ့တာဝန်ရှိသူအားလုံးကိုအထူးမြတ်တာရက်ခံလိုက်ရပါတယ်ကျွန်တော်တို့ရဲ့စစ်တပ်တာဝန်ရှိသူတွေအစိုးရခေါင်းဆောင်တွေဟာဆင်းရဲနေတဲ့မြန်မာပြည်သူတွေရဲ့အကျိုးစီးပွားကိုအလေးထားစဉ်းစားပေးမယ်ဆိုတာလည်းယုံကြည်ပါတယ
်အခုလိုမြန်မာနိုင်ငံရဲ့အထင်ကြီးဘာသာရေးခေါင်းဆောင်ကာဒီနယ်ချားစ်ဘူကမြတ်တာရက်ခံလိုက်တယ်လို့ပဲအမေရိကန်ပြည်ထောင်စုမှာရှိကြတဲ့မြန်မာနဲ့တိုင်းသားတွေကလည်းမြေဆုံစီမံကိန်းဖြတ်သိမ်းပေးဖို့ AP 19ဒီကနေ့မှာဝါရှင်တန် DC ကတရုတ်တန်ယုံနဲ့မြန်မာတန်ယုံတွေကိုတွားရောက်တောင်းဆိုကြမယ်အကြောင်းဆန္ဒပြပွဲစီစဉ်သူတွေကတူဦးဖြစ်တဲ့ UM2 အောင်က VOA ကိုပြောပါတယ်။နံ
ပါတ်7ချက်ကျွန်တော်တို့ဒီတဘာဝပတ်ဝန်းကျင်ချိန်သိမ်းရေးဒီဥစ္စာကိုကျွန်တော်တို့ဦးစားပေးတယ်။နောက်တစ်ချက်ကတော့ဒီဆယ်လုံးကြာတဲ့မြန်မာနိုင်ငံမှာစီးပွားရေးဒါတွေတိုးစက်ရောက်မှုဖြစ်ဖြစ်ဘဝမခံစားရဘူး။နောက်တစ်ချက်ကဒီဆယ်လုံးကြာဖြစ်တကယ်လို့ဆယ်တို့ပြတ်သွားမယ်ဆိုလို့ရှိရင်ပထမဆုံးကျန်ဆိုင်မှာကျွန်တော်ကချင်ပြည်နယ်မြစ်ကြီးနားမြို့ကကချင်ပြည်သူပြည်သားတွေပြည်ချင်းထန်တိုင်းခံစားရမှုရှိပါတယ်လို့ဒါကြောင့်မလို့အဲ့ဒါကိုလုံးဝအပြေးပိုင်ချက်သိမ်းဖို့ရန်တောင်းဆိုတာဖြစ်ပါတယ်လို့
မြေဆုံစီမံကိန်းကိုဆေးဆိုးရလက်ထက်မှာသဘောတူခဲ့ပြီးမြေဆုံကထွက်လာမဲ့လျှက်စစ်ကိုတရုတ်နိုင်ငံက90ရာခိုင်နှုန်းရရှိမှာဖြစ်ပေမဲ့မြန်မာနိုင်ငံကတော့10ရာခိုင်နှုန်းသာရမှာဖြစ်တယ်လို့အများကနားလည်ထားကြပါတယ်မြေဆုံကိုအကောင့်ထဲပေါ်ခဲ့ရင်အရာဝတီမြေကြောင်းတစ်လျှောက်အပြောင်းလဲတွေဖြစ်လာမှာဖြစ်ပြီးမြစ်ကိုမိခိုးလုတ်ကင်နေသူတွေရဲ့ဘဝထိခိုက်စေမယ်လို့ပညာရှင်တွေကထောက်ပြနေတာပါမြေဆုံဆယ်နဲ့တိမ်မွေးတဲ့နေရာမှာအခုထိလှုပ်ရှားနေစေသခိုင်းငလျင်ပြည့်ရွေကြောကြီးရှိတာကြောင့် ဒီကရသာကျိုးပေါက်ခဲ့ရင်အသက်ပေါင်းများစွာဆုံးရှုံးနိုင်ကြောင်းဘူမိပညာရှင်တွေကသုံးသပ်ထားကြပါတယ်။ကိုညာဝေယံပြောပြခဲ့တာပါရှင်။
ဝါပြည်သွေးစင်းညီညွတ်ရေးပါတီဟာတနင်္ဂနွေနေ့အပြည့်ရရေးသဘောတူစာချုပ်လက်မှတ်ရေးထိုးရေးမှာအစိုးရနဲ့သဘောထားကွဲလွဲမှုနိုင်ငံရှိနေကြောင်းနဲ့တမတော်တစ်ခုတည်းထားရှိရေးကိုလည်းနိုင်ငံရေးအာမခံချက်တွေအပြည့်အဝရရှိမှာဆုံးဖြတ်နိုင်မှာဖြစ်တဲ့အကြောင်းမနေ့ကပန်ဆက်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ
ဟုတ်ကဲ့ပန်ဆက်မြို့မှာကျင်းပတဲ့ဝါကြည်သွေးစင်းညီညွတ်ရေးပါတီ UWSP ရဲ့အင်ဂျင်နီယာတီဆောင်မှု20ကြီးအခမ်းအနားပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ UWSP ရဲ့ဒုက္ကဋ္ဌဦးကျော်ကောင်အန်ကပြောဆိုလိုက်တာဖြစ်ပါတယ်။တနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်
NCA呢，把这点突出的这波人物，吴兆国安个，有把他自家呢表述比，一般是属于他那个单位个吴阿米个，阿库鲁巴拉比亚表述吧的。关于这个NCA的问题，啊，我们瓦邦也是这个跟这个政府方面有一些分歧。这个政府方面有一些分歧。这个政府方面有一些分歧。
NCA 冷门的途径也，第一个结果，库鲁是标靶的。我们瓦邦在这个问题上。
跟政府一直这个有这个不同的看法。我们是固定性国家的政府的第一个，政府干嘛好了，咱们国家都上面来，我们平常说，今年政府年前也就干嘛好了，这里他出国了，就是今年国家都带来湖南南业主，所以我们要查到。
发生的路拉到不少，各地白开。化妆的时候，整个路也带点麻烦的呀，是吧？现在苏家浜的整个路呢，虽然他俩地理位置好，地南再南的苏家，哎哈，地南又，整个路嘛，难得呀，是吧？这么的苦的，他是一波的，我让你不得了，明年呀嘛，乌脚高安个，苦路皮加巴的。
တနင်္ဂနွေဟာတမတော်တစ်ခုပဲစီစဉ်ရတယ်ဆိုတော့ကျွန်တော်တို့လည်းသဘောပေါက်တယ်နားလေတယ်ဖြစ်လေဖြစ်တယ်ဒါမှမဟုတ်ကျွန်တော်တို့နိုင်ငံရဲ့တမိုင်းကြောင့်တိုင်းရင်းသားရဲ့ပြည်ထနာကြောင့်ဥမာလူတိုက်ရင်အားမရှိလက်နေမယ်မှာတိုက်ရင်အားမရှိလက်တိုင်းရင်းသားဒါမှမဟုတ်ရင်တိုက်ရင်အားနေလက်တိုင်းရင်းသားထဲမှာဟုတ်လက်ရှိနိုင်ငံတော်နဲ့အစိုးရနဲ့တစ်ခုခုမပြည်လေလို့ရှင်တူတူကတိုက် ကိုလူထုကိုကာကွယ်နိုင်ဖို့ကိုလူမျိုးကိုကာကွယ်နိုင်ဖို့ဆောင်ရှောက်နိုင်ဖို့ကျွန်တော်တို့တတ်တည်ထောင်ထားတယ်ကျွန်တော်တို့အစုရကိုတတ်တိုက်မှာမဟုတ်ဘူးပြောရင်ကျွန်တော်တို့ကတည်အင်မဟုတ်သေးဘူးလေတည်အင်မဟုတ်တော့ဆွေးနွေးတဲ့ကာလမှာမပီလေးလေကိစ္စတွေရှိတယ်တကယ်လို့ဒါပီလေသွားလို့ရှင်ကျွန်တော်တို့တတ်တည်ဆောက်မှုမလူလာဘူးလက်နဲ့ကြိုက်ဖို့မလူလာဘူးအဲ့ဒီလက်နဲ့ဝယ်လဲ Ubima Gaune, Dame Janaru, Nene Me Ya, Ne, Nanga Ye Chong, Janaru Ye, Kun Yegu, Dandua, Maho Dele Jama, Dajamlu General Tati Posita. Tegero de Yene, Nanga Ye Chong, the Alum Pide, Dualu Shin, Edishima, General Pian Sinsame, Blue Lotine, Nanga Ye, Juci on Blue Lumisro, Edishima Pian Sinsam.
ဒေတာဝင်းတိဆောက်ရေးလုပ်ငန်းအတွက်တတ်ထုနဲ့ရာပါစီးပွားရေးကုမ္ပဏီတွေရဲ့ယင်းနှီးနှုံးနှံမှုတွေကနေပန်းနံငွေရရှိကြောင်းနဲ့ကလေးစစ်တာ၃ဆွဲမှုမရှိတယ်လို့မူရစီဝါထုတ်လို့ရောင်းချတာမရှိကြောင်းလည်းထည့်သွင်းပြောကြားခဲ့ပါတယ်။ကိုမိုးစောပြောပြသွားတာပါရှင်။အခုအိန္ဒိယရွေးကောက်ပွဲကိုအလှည့်ပေးပါစီ။
India soya ochot de Kashmir pi ne ma atwe re ywe kaw pwe dutiya sin atwe jitu re mne cha da re ni ga sa pi lo me pe ni ja ba de India ywe kaw pwe atwe me pe ban kwin shi tu tan 150 jaw shi pi Kashmir data ba win naingan tawang ga pi ne 12 khu ye lwet taw ko sa le amat niya 60 ya kai nong jaw atwe me pe ni ja da phit ba de let shi India ma chin pa ni de ywe kaw pwe re ma lu nge re ye akhan kan da a ye ji de niya ga ni pa win ma de lu nge re ba ko myo lin tha ja ba de le AP thadin saung ma ko che khan pi မမြသစင်အောင်ကပြောပြပေးပါရှင်ဟုတ်ကဲ့ပါအိန္ဒိယနိုင်ငံမှာကလူဦးရေ3မုန့်နှစ်ပုံကအသက်30နှစ်နဲ့19နှစ်အရွယ်ပထမဆုံးအကြိမ်မဲပေးကြတဲ့လူငယ်တွေဖြစ်ပါတယ်ဒါကြောင့်ဒီလူငယ်တွေရဲ့ဆန္ဒမဲတွေကရွေးကောက်ပွဲရလဒ်ကိုအနေထားအမျိုးမျိုးပြောင်းသွားစေနိုင်ပါတယ်အပြောင်းလဲတစ်ခုဖြစ်ဖို့အတွက်ဆန္ဒပြင်းပြနေကြတဲ့စိတ်မရှိတော့တဲ့အိန္ဒိယလူငယ်တွေဟာအရင်မျိုးဆက်တွေကလ င်ပူပန်နေသူပ
ါ။ बेरोजगारी इंडिया में बहुत ज्यादा है क्योंकि यहां पे इंडिया में जितने भी इंजीनियर्स
အခုအလုပ်လုပ်မဲ့ပြဿနာကစိတ်ကြီးမနေတာပါ။အိန္ဒိယမှာကြောင်းပြီးလို့အလုပ်မရတဲ့အင်ဂျင်နီယာတွေအများကြီးရှိနေပါတယ်။သူတို့အတွက်အလုပ်အကန့်အလုံလောက်မရှိတာပါ
။စိတ်ပညာကျောင်းသူတူဖြစ်တဲ့ဘာဒါခဘန္ဒါကဒေးလီမြို့မှာလူတို့ညဉ့်ဉန်းနေတာနဲ့ပတ်သက်ပြီးတော့စိုးရိမ်နေပါတယ်။
I am looking for out for an issue that no government is actually talking about that is pollution.
နောက်ရေးကြည့်တဲ့ကိစ္စကိုဆွေးနွေးဖို့စိတ်ကူးတာမှမရှိကြအောင်။ကျမဒေးလီမှာတက်တလုံးနေလာတာ။စိတ်လည်းလည်းမတောက်ဘူး။ဒါတော့မှအဆုတ်တွေအခုမကောင်းတော့ဘူးလေ။လူတို့ညဉ့်ဉန်းတာနဲ့ပတ်သက်ပြီးတော့ပညာပေးတာတွေလုပ်ဖို့လိုနေပါပြီ
။ဒေးလီမြို့ရဲ့လမ်းတွေမှာအမျိုးသမီးတွေအတွက်လုံခြုံမှုမရှိတဲ့အပေါ်မှာလူငယ်တွေအကြားစိုးရိမ်မှုတွေရှိနေတဲ့အကြောင်းဘန္ဒာရီနဲ့ငွေကြေးစီမံခန့်ခွဲမှုပညာအကြောင်းသူကာဗီတာစရီဗာစတာဘာကအခုလိုပြောပါတယ်။
जो सबसे बड़ा इशू दिल्ली में होता है वो है गर्ल्स की सेफ्टी का
दिल्ली में တကယ်ဆိုရင်ရတာကအမျိုးသမီးတွေရဲ့လုံခြုံရေးပါ जान ုံးရဲ့လုံခြုံမှုကိုပြောတာပါဒေးလီရဲ့လမ်းတွေမှာညဘက်အမျိုးသမီးတွေအန်ဒီယကင်ကင်သွားနိုင်တာကိုလိုချင်ပါတယ်ရှင
်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးလက်ရှိဝန်ကြီးချုပ်နရင်ဒရာမူဒီအပေါ်လူငယ်တွေရဲ့သဘောထားကရောဘယ်လိုရှိပါသလဲစိတ်ပညာကျောင်းသူမော်နီကာဒါလန်ပြောတာကတော့
Modi has done a lot definitely to help us establish ourselves globally and even in UN and you know
Modi ka anya ji lou pe nai le tu ba tu ka naingan dui anya ji ko le twa pi lo India ko ati mat pi bu chou sa ka de akhu so India ma siman gain ni la lou ja bu le sait win za ni ja bi ka ba ma yo kula tamaka ma ba India ko ati mat pyu ni ya ba bi da ri a lo Modi chao ma YouTube vlogger တယောက်ဖြစ်တဲ့ Rajan Varsin Luthra ကတော့ဘယ်အစိုးရပဲတက်တဲ့ပြည်သူတွေစီးရဲငံ့မှုနေတဲ့ပြဿနာကိုဖြေရှင်းပေးစီခြင်းတယ်လို့ပြောပါတ
ယ် I'm not a Modi fan or I'm not a Rahul Gandhi or Kejriwal fan but
ကျွန်တော်က Modi ကိုထောက်ခံအားပေးတယ်လည်းမဟုတ်တလို့တိုက်ခံ Rahul Gandhi ကိုလည်းထောက်ခံသူမဟုတ်ပါဘူးဘယ်သူပဲအနိုင်ရရပထမဆုံးလို့ရမှာကစင်ရဲသားတွေကိုကြည့်ရမှာပါဒီလောက်များနေတဲ့စင်ရဲသားတွေအတွက်တခုခုလှုပ်ပေးဖို့လိုနေပါပြီ
လူဦးရေတက်တက်သမ3ဘီလီယံလောက်ရှိတဲ့အိန္ဒိယနိုင်ငံမှာမဲပေးပိုင်ခွင့်ရှိသူတန်း900လောက်ရှိပါတယ်။ဧပြီလ17ရက်ကရွေးကောက်ပွဲတွေကိုစတင်ခဲ့တာဖြစ်ပြီးသတင်း6ပတ်လောက်အဆင့်ဆင့်ကျင်းပသွားမယ့်အိန္ဒိယနိုင်ငံရွေးကောက်ပွဲတွေအတွက်ပထမအဆင့်နှုန်းကတော့မဲဆန္ဒရှင်တန်း140ကျော်မဲပေးခဲ့ကြပါတယ်။အိန္ဒိယနိုင်ငံတဝန်းရွေးကောက်ပွဲတွေမေလ19ရက်နေ့မှာအဆုံးသတ်မှာဖြစ်ပြီးရလဒ်ကိုမေလ23ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ရှင်။
မမြသစင်အောင်ပြောပြသွားတာပါရှင် VOA American တန်ရဲ့တောက်ကြနေမနက်ခင်းစီစဉ်တွေနှာစင်နေကြရတာဖြစ်ပါလေရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American အတန်ရဲ့တောက်ကြနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48လိုင်းလမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာနဲ့ကျမ်းမာရေးကဏ္ဍမှာနားဆင်ရမှာက
ကျောင်းသားတနေ့ရက်ဖြစ်ရတဲ့ကျောင်းရင်းတွေကအသီးမဟုတ်ပင်နဲ့အကောင်မှလည်းအနာလေးဖြစ်ပြီးတော့ဖြစ်တာရှိတယ်ဒါမှမဟုတ်လို့ရှိရင်အကောင်ကင်ဆာတို့အာသီးကင်ဆာတို့ရှာရင်းကင်ဆာတို့အဲ့လိုကင်ဆာကြောင့်ဖြစ်နေတယ်ဒါမှမဟုတ်ရှင
်လက်ချောင်းနာတဲ့အကြောင်းရင်းမျိုးမျိုးနဲ့ကာကွယ်ကုသမှုတွေအကြောင်းနောက်နှောင်းလက်ချောင်းအထူးကုဆရာဝန်ဒေါက်တာသိန်းထွန်းရဲ့ပြောပြချက်ကိုနားဆင်ရမှာပါအဲ့ဒီနောက်တိုင်းရင်းသတင်းတော်အစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါလိမ့်ရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးတော့ဒေါ်လှလတန်စီစဉ်ပို့ချပေးနေတဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာကြရအောင်ပါရှင
်ဒီနေ့မြတ်တွေ့တင်ပြမယ့် idiom အသုံးကတော့
To get cold feet.
So la ve phit par. Sa lung paung ga T-O-2-G-E-T get. To get ga yu da. C-O-L-D cold ga e da. F-E-E-T feet ga che dao. So lo. Sakwai thulung ye lung gao dee ve ga ro. Che dao e da bo shi. Di dong si te la da ga ro. Tekri taong chao ya nga gu ga. Lombard zagabo nga ni lu. Tcho tu de di lo ga so ja ba de. Pekza re lu ga pe shong lu. Pasam shi ro bu.ဖေးပိုင်းကထွက်ချင်ပြီးဆိုသူခြေထောက်တွေအေးနေပြီလို့စင်ကြေးပေးလေရှိတယ်လို့ဆိုပါတယ်။ဒါကြောင့်မို့လေ to get cold feet ကတခုခုလောက်တော့မယ်။အဲ့ဒီအလုတ်ကလည်းခက်မယ်သူ့တွေအန္တရာယ်ရှိမယ်ဒုက္ခရောက်စေမယ်ဆွရမယ်ဆိုရင်လောက်ခဏီမှာမလုတ်ရဲတော့လို့မလုတ်ဖဲနေတာကို to get cold feet လို့ရည်ညွှန်းပြောတာဖြစ်ပါတယ်။တကယ်ကြော်လေကျမတို့လူသားတွေနေနဲ့တခုခုအရေးစွန်ပြီးလုပ်ရမယ်ဆိုရင်ခြေလီလက်တွေအေးစမြဲဆိုတာလေးတော်တော်ရှိများသိပါဖဲရှုံပြီးဖဲသမားကဖဲပိုင်းကမထွက်ဖဲဆက်ပြီးရိုက်နေမယ်ဆိုရင်သူ့မှာပြဿနာဖြစ်မှာဆိုတော့လန့်လို့ကြောက်လို့ဒီစင်ကြီးပြောတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The groom got cold feet before his wedding day and decided to cancel the ceremony
သူတို့သားကမင်္ဂလာဆောင်မရဲ့မတိုင်ခင်ကြောက်သွေးဝင်လာပြီးမင်္ဂလာမဆောင်ရတော့လို့အခါနာကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တယ်လို့ကြေပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The groom got cold feet before his wedding day and decided to cancel the ceremony.
ကြောက်သွေးဝင်လာပြီးနီးမှလုပ်ရမယ့်ဟာကိုမလုပ်ရဲပဲမလုပ်ဖဲနေတယ်ဆိုရင်ဘယ်လိုပြောမလဲ?
To get cold feet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာဇန်စီစဉ်တင်ဆက်ပေးနေတဲ့ American Style idiom သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရတာပါရှင်ဒီအင်္ဂလိပ်သင်ခန်းစာအစီအစဉ်တွေကို burmese.voanews.com မှာလည်းအချိန်မရွေးနှားဆင်လေ့လာနိုင်ပါတယ်ရှင်မောင်ရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာသတင်းချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါက်ဆင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင်။ဒီရက်တာကြနေမနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။အခုကျမ်းမာရေးကဏ္ဍအလှည့်ကြလာပါပြီ။ဒီတစ်ပတ်မှာတော့လယ်ချောင်းဘာကြောင့်နာတယ်လဲဆိုတော့လယ်ချောင်းနဲ့ဆိုင်တဲ့ကျမ်းမာရေးဆိုင်ရာဗဟုသုတအပိုင်း1ကိုနာဆင်ရမှာပါ။လယ်ချောင်းနာတာဟာရာသီပြောင်းနာကြောင့်အပြင်အစားအသောက်အနေထိုင်တွေနဲ့လည်းဆက်ဆက်ပြီးမြန်မာနိုင်ငံမှာအဖြစ်များပါတယ်။လယ်ချောင်းနာရတဲ့အကြောင်းရင်းတွေနဲ့ဘလို့ကာကွယ်နိုင်သလဲဆိုတာတွေကိုနာနှကောင်းလယ်ချောင်းထုကူဒေါက်တာသိန်းထွန်းကိုကိုဝင်းမင်းကမင်းမြန်းတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့နာနှကောင်းလယ်ချောင်းထုကူဆရာဝန်ကြီးဒေါက်တာသိန်းထွန်းခင်ဗျာကျွန်တော်တို့ဒီလေကြောင်းနာတဲ့ပြဿနာကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲကြာရင
်ဟုတ်တယ်ကျွန်တော်ဒီမှာကတော့လေကြောင်းနာတာကတော့တော်လေးဖြစ်များပါတယ်ဟောရာသီဥတုအပြောင်းလဲတွေကလည်းကျွန်တော်ဒီမှာဖြစ်တာတွေများတယ်နောက်တစ်ခုကအစားအသောက်လေအနေထိုင်ရလဲအဲ့ဒါလည်းအားလုံးပတ်သက်တဲ့ဆိုတော့လေကြောင်းနာတာတော်ဖြစ်နေကြပါတယ်ကျွန်တော်နာနှကောင်းလေကြောင်းဆရာဝန်ကြီးပြောမှာဘူးဒီရိုးရိုး GPC ကန်းတို့ဒါမှမဟုတ်ကျွန်တော်တို့ဒီနာကောင်းလေကြောင်းစီးဥမှာဆိုရှင်လဲတော်လာပြကြပါလေ
ဟုတ်ကဲ့ဆရာကြီးအခုလို့ဒီလေကြောင်းနာတာကဘာကြောင့်အဓိကဖြစ်ရလဲဆရာကြီ
းအများဖြစ်တော့ဒီလေကြောင်းနာတာကတော့လေ virus infection ဖြစ်တာများပါလေ virus infection ကဥမာဖြစ်တုတ်ခွေးတို့ကတော့ရိုးရိုးသမာဖျားတို့ virus infection ဖြစ်ပြီးတော့ကိုယ်လက်ကိုက်တဲ့နှာစီးတယ်အဲဒီကနေပြီးတော့သစ် bacterial infection ဝင်တာပေါ့နော်အများဖြစ်တော့အာဒီရောင်နာအာဒီမှာဒီရောဝင်ဖို့ဖြစ်ပုံများတာပေါ့နော
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီလေကြောင်းနာတဲ့ရောဂါဖြစ်နိုင်တယ်လားဆရာ
လေကြောင်းနာတာတနည်းအားဖြင့်ဖြစ်ရတဲ့ကြောင်းရင်းတွေဟာအာဒီမဟုတ်ပင်နဲ့အာခေါင်မှလည်းအနာလေးဖြစ်ပြီးတော့ဖြစ်တာရှိရတယ်ဒါမှမဟုတ်လို့ရှိရင်အာခေါင်ကင်ဆာတို့အာဒီကင်ဆာတို့ရှာရင်းကင်ဆာတို့အဲ့လိုကင်ဆာကြောင့်ဖြစ်နိုင်တယ်ဒါမှမဟုတ်ရှိရင်အခုနောက်ပိုင်းကလေးတွေလေ GPS ဆိုတဲ့လေသို့သို့နာပေါ့ကလေးတွေသို့သို့နာကြောင်းလည်းအကောင်ကြောင့်တက်တယ်ပေါ့နော်လေကြောင်းနာတယ်နောက်ဆုံးကတော့အကောင်ကတစ်ခါကျရင်ချိခက်ရှာနာတယ်များတယ်ဗျာဥပမာအယူဆတာတို့တစ်ခုခုဗါလဲတစ်ခုစားတာပါရှာသွားတာတစ်ဖြစ်ဖြစ်နေဖြစ်တတ်တယ်အကောင်တစ်ခုထိုးမိရင်ဖြစ်တတ်ပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောရှိသေးလားဆရာကြီ
းအတန်အိုးရောင်နာကတော့ခုနပြောလို့အကောင်ရောင်နာပြီးတော့ဆက်တိုက်အောက်ကိုဆင်းသွားတယ်ပေါ့နော်နောက်ဆက်တွေပူဖြစ်သွားတယ်အော်လေကြောင်းဘက်ကိုဆင်းသွားတယ်ပေါ့နော်လေပြုံဘက်ကိုဆင်းသွားလို့ရှိရင်တော့ဒီပြဝါကံဦးပေါ့နော်အတန်ဦးကြောင်တာဖြစ်တာပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီဖြစ်ရတဲ့အကြောင်းရင်းအများကြီးရှိတဲ့အတွက်ကာကွယ်နိုင်တဲ့အနေအထားကရောဘယ်လိုရှိလဲဆရာကြီ
းဒီရိုးရိုးသုတ်ကွေးတို့အသီးရောင်နာတို့ဖြစ်တာဟာကာကွယ်ဖို့ကတော့ဖြစ်လေဖြစ်တာရှိတဲ့အချိန်ဒီမှာလေကိုခုခုကဘာလို့ဆိုအရေးကြီးပါလဲအိမ်မှာမယ်စားမစားမယ်ဒါဆိုလို့ရှိရင်တော့ခုကောင်မှုရှိရဆိုတော့ကောက်ဝင်နေတဲ့အတွက်ပေါ့နော်တခါကြလို့ရှိရင်နည်းနည်းလေးဖြစ်ပြီးတော့တချို့တယောက်နှစ်ယောက်ဖြစ်ပြီးတော့ကိုကအနေတိုင်းမှန်လိုက်လို့ရှိရင်ခုစီမှာဒီရိုးဗိုင်းရပ်စ်ဖြစ်ပြီးတော့လည်းတရက်နှစ်လောက်ပျောက်သွားတာပါပဲအဲ့လိုနည်းနဲ့ပဲကိုကဘက်တီးရီးယားအင်ဖက်ရှင်ကိုကောက်ဝင်နိုင်ပါတယ်နောက်တစ်ခုကတော့အာဒီခန့်လိုက်ရောက်တတ်တဲ့လူတွေကအာဒီဒေးမှာပြည့်တယ်ရတယ်ဗျာအဲ့ပြည့်တဲ့လူတွေရှိရင်တခါပြည့်တယ်ပြီးရင်နောက်တစ်ခါခန့်လိုက်ပြည့်ကျတာအဲ့လိုမျိုးလူတွေကြတော့အာဒီကိုဖြတ်ထုတ်ကိုလိုတဲ့အဆင့်ကြီးဖြစ်လာတတ်တယ်အဲ့လိုမျိုးပေါ့နော်အာဒီရောင်နေအာဒီလေးမှာပြည့်ကျဲတယ်ပြည့်ကျဲပြီးတော့ဟိုလူတွေအသက်အန္တရာယ်ကိုလေအသက်ရှူပြုံပိတ်တာတို့ရုပ်တရက်လေးပြုံပိတ်တာတို့အဲ့ဒါကအရန်ကိုလူအသက်အန္တရာယ်ဖြစ်တဲ့ကြောင့်မလို့အာဒီရောင်နာကိုလည်းတော်တယ်ဝိမဆက်ကြရမနေဘဲနဲ့ဖြည့်စရာပြုဆိုင်ရကုကျင်တယ်လို့ပြောချင်ပါ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီအာကောင်နာရာနဲ့ပတ်သက်လို့ဆရာအာကောင်မှာအနာဖြစ်တာပါဆရာနော
်အာကောင်မှာအနာဖြစ်တာကတော့commonly ကတော့ virus abscess ulcer လို့ပြောတယ်ဗျာ abscess ulcer ဆိုတာ virus ကြောင့်မလို့သူကအကောင်ပါလေအဲ့တော့အကွက်ကွက်လေးညစ်အမိဆက်လေးဖြစ်ပြီးတော့လေနောက်ပြီးတော့အနာလေးဖြစ်သွားတယ်အနာလေးကတခါတည်းအဖြူရောင်အကွက်လေးဖြစ်နေတာပေါ့နော်အဲ့ဒါမျိုးကတချို့တွေက stress ulcer လို့လည်းပြောတယ်ဗျာသူတို့ပြည့်ခွဲပြီးစားလူနာတွေနောက်တချို့ကအိမ်နဲ့ ဟိုဘာလဲဝေးတဲ့ခါကျစိတ်နဲ့တက်နေရတော့သူက stress ခုဖြစ်တယ်ဆိုတော့သူအဲ့ဒါမျိုးအဆလေးဖြစ်တယ်ဒါမှမဟုတ်ရှင်လဲဟိုလုံများတဲ့လူလားအဲ့လိုမျိုးဆိုရှင်တော့ခုကကြာတော့ stress အဆလေးဖြစ်တယ
်ဟုတ်ကဲ့ဆရာကြီးနောက်ဒီရေခဲရေတောက်တာမျိုးတို့အဲ့ဒါတွေရောပတ်သက်လို့ရှိလားဆရာကြီ
းဟောအဲ့တော့ကြာတော့တယောက်နဲ့တယောက်နဲ့မတူကြဘူးအချို့တွေကတော့ရေခဲရေတောက်လို့ရှင်အာဒီကြောင်တာဖြစ်စေအားကောင်းကြောင်တာဖြစ်စေအတောင်ကြောင်တာဖြစ်စေအားလုံးဖြစ်တယ်ဒီကေတော့မတည့်နေမှာနော်ကိုယ်ဆင်းစစ်ဖြစ်တာကိုဒီကေကြီးကိုလေဒါမှမဟုတ်ရှင်ကိုကဒီရေကေကိုဆင်းစစ်လို့ဖြစ်ဘူးအာဒီမရောတက်တဲ့လူကတော့ဒီကေတော့ဘာမှဖြစ်ပါဘူးဟိုအာဒီရောတက်တဲ့လူကဘာဖြစ်နေလဲဆိုတော့အာဒီကိုကြည့်လိုက်လို့ရှင်ချိန်လေးရှိတယ်ခွက်လေးရှိတယ်နောက်တစ်ခုကအရာလေးရှိတယ်အဲ့အရာလေးချိန်လေးခွက်လေးဒီဟောပါတော့အရင်တုန်းကသူကခဏခဏအာဒီပြည့်တယ်ပြီးတော့ပေါက်ပြီးတော့လေအဲ့ချိန်လေးအဲ့ချိန်လေးဒီမှာအစာဟောင်းလို့ဝင်ပြီးတော့တကယ်ကျင့်ထုတ်ရှာအနံ့လေးထွက်တတ်တယ်လေအဲလိုမျိုးဖြစ်တတ်တဲ့လူကကတော့အမြဲတမ်းကိုယ်နဲ့မတည့်တဲ့အစာပေါ့နော်ဒီကဲယူမှမဟုတ်တချို့မတည့်တဲ့အစာရှိတယ်နောက်တချို့စီကြောမုတ်တို့တချို့အချိုများတဲ့အစာတို့တချို့စီမတည့်တော့အဲ့ဒါကိုယ်နဲ့မတည့်တဲ့အစာတော့ရှောင်ရမယ်အဲ့မရှောင်လို့ရှိရင်တော့အာဒီခါကပူရောင်တတ်တယ်ပေါ့နော
်ဟုတ်ကဲ့နောက်တစ်ခုကကင်ဆာနဲ့ပတ်သက်လို့ဆရာကြီးကပွဲနေနေတာဆိုရင
်ကင်ဆာကတော့နေနေကြည့်ကြရလေတချို့ကင်ဆာတွေကတော့ဖြစ်တဲ့နေရာပေါ်မူတော့မနာတတ်ဘူးကြတချို့ကင်ဆာတွေကျတော့ရှာရင်းပိုင်းကင်ဆာတွေညာနာတယ်ကြဒါကြောင့်မလို့လေတချို့တွေကတော့မနာလို့ရှိရင်ဟိုကင်ဆာနာလို့ရှိရင်ကင်ဆာမဟုတ်ဆိုတော့အဲ့လိုဒါလိုက်တော့ခွဲလို့မရဘူးဒီအကောင်ပါလေဒါကြောင့်မလို့ကင်ဆာကလည်းအနာအထဲမှာဖြစ်နေပြီးတော့အဲ့ကင်ဆာကသူစားဝါးတဲ့နေရာပေါ်မူတည်ပြီးတော့တချို့နေရာမှာကျတော့ left ending တွေကိုသာဝါ left ending တွေက exclude ဆိုတာဖြစ်တော့ရှင်အဲ့ဒါခုထိတန်းနဲ့ခါရောင်းလာတာကရှာရင်းပိုင်းကကင်ဆာကြီးကြတော့လေဘိုးအဆောင်မျိုးမရောအရနာတာပဲရှာလွတ်တယ်လို့နာတယ်ဗ
ျဟုတ်ကဲ့ဆရာကြီးဒီကာကွယ်နေတဲ့နေသားတော့ခက်တာပေါ့ဆရာနော်ကင်ဆာအတွက်ကြတော့
အော်ကင်ဆာအတွက်ကြတော့ကျွန်တော်တို့က early detection ပေါ့နော်စပြူခြင်းပြည်တယ်ဆိုရှင်ကျွန်တော်တို့အကားကယူပြီးstage 1လောက်တူတော့ဆိုရှင် surgery လုပ်လို့ရတယ်လေအဲ့လိုမျိုးကတော့ကောင်းပါလေကင်ဆာကိုကာကွယ်နိုင်ဖို့ကတော့အားကောင်းတဲ့မှာရှာကင်ဆာတွေကြတော့အများဖြင့်အရက်မတောင့်နဲ့ဆီးရီးမတောင့်နဲ့ကုန်းစားနဲ့ပါးစပ်ကိုလေအားကောင်းလေတသက်ရှင်ရှင်ထားမယ်ဆိုရင်တော့ကာကွယ်ရင်းလို့ယူပါပဲအဲ့လိုမျိုးဖြစ်ဖြစ်ပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရဲ့စီစဉ်တွေကိုကြာသာပတေးနေ့ညပိုင်းမှာအစ်နာစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုတောက်ကြနေမနက်ခင်းတိုင်းမှာနာစင်နိုင်ပါတယ် VOA ရဲ့ website လိပ်စာ bamis.voanews.com မှာလည်းရေဒီယိုသတင်းပတ်ဆိုင်ကဏ္ဍအသီးသီးအောက်ကနေပြီးပြန်ပြီးတော့နာစင်နိုင်ပါတယ်ရှင်အခုဆက်ပြီးထုတ်လွှင့်ပေးမယ့်တိုင်းရင်သတင်းလွှာကိုတော့နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစုစည်းတင်ဆက်ပေးနေပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဝါပြည်နယ်အဖြစ်သတ်မှတ်ပေးဖို့ရာသပ်ပံစ조사သွားမယ်လို့ငင်းချင်းကြီးတိစားမှု230ပြည့်အခမ်းအနားမှာ UWSA ကပြောဆိုခဲ့ပါတယ်။မြန်မာတပ်မတော်ကနေလက်နက်ကြီးပစ်ခတ်မှုကြောင့်ရခိုင်ပြည်နယ်အမ်းမြုံနယ်မှာချင်းမျိုးသမီးတွေတိတ်ဆုံးတန်ရာရခဲ့တဲ့အကြောင်းချင်းလူခွင့်ရေးအဖွဲ့ကနေတည်င်းထုတ်ပြန်ခဲ့တယ်ဆိုတာနဲ့ဒဝဲအထူးစီးပွားရေးဆောင်စီမံကိန်းအတွက်မြစ်တာမြို့နယ်ကတီကီလန်းကိုအစိမ့်လုပ်ငန်းစတဲ့အကောင့်ထဲဖွင့်နေပြီးဖြစ်တဲ့အပေါ်ဒေသခံတွေကစိုးရိမ်နေကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမ
ကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကိုပိုင်အုပ်ချုပ်ခွင့်ရဝပြင်းနေအဖြစ်သတ်မှတ်ပေးဖို့ရာတပ်ပံစ조사သွားမယ်လို့ဧပြီလ18ရက်နေ့မှာကြာရောက်တဲ့ဝပြင်းနေငင်းချရေးတိဆောက်မှု130ပြည့်အခမ်းအနားမှာ UWSA UWSP ကပြောပါတယ် UWSA အနေနဲ့လက်တစ်ဖက်ကငင်းချရေးဒီမိုကရေစီအလံကိုလွင့်ထူပြီးတခြားလက်တစ်ဖက်ကမိမိကိုယ်ကိုကာကွယ်ရေးအလံကိုလွင့်ထူကလက်ရှိအနေအထားအခြေအနေကိုဆက်လက်စောင့်ထိန်းသွားမယ်လို့စစ်တင်နာပရိချုပ်ဦးပေါယူချမ်းရဲ့မိန့်ခွန်းထံမှာဖော်ပြထားပါတယ်။ပန်ဆန်းမှာကျင်းပတဲ့ဝပြင်းနယ်ငင်းချိုင်းတိဆောက်မှု130ပြည့်အခမ်းအနားကိုတရုတ်နိုင်ငံမှအရှိတောင်အားရှအထူးကိုယ်စားလှယ်မစ္စတာဆွန်ကော်ရှန်လည်းတက်ရောက်ခဲ့တဲ့အပြင်အစိုးရကိုယ်စားလှယ်များငင်းချိုင်းကော်မရှင်မှတာဝန်ရှိသူများအပြည့်ရလက်မှတ်ရေးထိုးရေးအဖွဲ့မှခေါင်းဆောင်များနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ FPMCC မှထိပ်တီးခေါင်းဆောင်များတက်ရောက်ခဲ့ကြပါတယ်။ဝဒေတာဟာအစိုးရတက်မတော်နဲ့ပြစ်ခတ်တိုက်ခိုက်မှုတွေမရှိတဲ့ဒေတာတစ်ခုအဖွဲ့စီတစ်ခုဖြစ်ပြီးတီးတန့်ကိုပိုင်အုပ်ချုပ်မှုစနစ်မျိုးကိုရရှိထားတဲ့ဒေတာတစ်ခုဖြစ်တယ်လို့အခမ်းအနားကိုတက်ရောက်လာတဲ့တိုင်းနာခေါင်းဆောင်တွေကပြောပါတယ်။နှစ်30ပြည့်အခမ်းအနားကိုလူဦးရေ1000ကျော်တက်ရောက်ခဲ့ကြပါတယ်
။ဒီခိုင်းပြည်နယ်အမ်းမြို့နယ်ဝါကြီးတောင်ချေးရွာနီးမှာဧပြီလ12ရက်နေ့ကမြန်မာတပ်မတော်ကနေလက်နက်ကြီးပြစ်ခတ်မှုကြောင့်ရာခင်းမှနေထိုင်နေတဲ့အသက်88နှစ်အရွယ်ချင်းမျိုးသမီးကြီးတူကြီးစံထိမှန်တိတ်ဆုံးသွားပြီးသမီးဖြစ်သူလည်းတန်ရာရရှိခဲ့တယ်လို့ချင်းလူခွေးရေးဖွဲ့ CHRO ကနေသတင်းထုတ်ပြန်ပါတယ်။အမ်းမြို့မှာတပ်ဆွဲထားတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်လောက်ခံအမြောက်သက်ကနေပြစ်ခတ်မှုကြောင့်အသက်88နှစ်အရွယ်တော်ပရွန်ဟာလက်နက်ကြီးထိမှန်တိတ်ဆုံးတာဖြစ်တယ်လို့သမီးဖြစ်သူအသက်40အရွယ်တော်ပါမယ်ကလည်းကြီးစံထိမှန်တဲ့တန်ရာနဲ့အမ်းပြည်သူစေယုံမှာစေဝါကုသခံယူနေရပါတယ်။အမ်းမြို့နယ်ကနေမိုင်20လောက်ဝေးတဲ့ဝါကြီးတောင်ကြီးရွာဟာအရှိုးချင်းတိုင်းဒါတွေအများဆုံးနေထိုင်ကြပြီးဒီဟိုစိုက်ခင်းကိုအဓိကလုပ်ကန်နေကြပါတယ်
။ဆင့်အားတောင့်တင်းလို့အစိုးရဘက်ကလွမ်းမိုးနိုင်တာမျိုးမရှိတဲ့အပေါ်တခြားတိုင်းဒါလက်နက်ကင်တွေကလည်းဆင့်အားကိုကြီးမားလာအောင်တိဆောက်ရမယ်ဆိုတဲ့အမြင်မျိုးရှိလာခဲ့ရင်ငင်းချိုင်းရေးဟာပိုပြီးအလန့်ဝေးသွားနိုင်တယ်လို့ပန်ဆန်းမြို့မှာကျင်းပတဲ့ဝတီတာငင်းချိုင်းတိဆောက်မှုအနည်း30ပြည့်အခမ်းအနားအတွင်းမွန်ပြည်သက်ပါတီဒုတိယဥက္ကဋ္ဌနိုင်ဟန်တာကတည်င်းထောက်တွေကိုပြောပါတယ်ဧပြီလ18ရက်နေ့ကကျင်းပတဲ့ဝပြည်သွေးစည်းညီညွတ်ရေးပါတီစီရေးပြပွဲမှာစစ်သားအင်အား9600လောက်ပါဝင်ပြီးအထူးတိုက်ခိုက်ရေးတပ်ခြေလျင်တပ်လက်နက်ကြီးတပ်ဝေဟင်ပစ်ပခုံးထမ်းလက်နက်အတွဲလိုက်ပစ်တဲ့လက်နက်တန်ချက်ကာဖြိုလက်နက်တွေလည်းပါဝင်ပါတယ် UWSA ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးအစိုးရနဲ့ငြင်းချင်ရယူခဲ့တဲ့နှစ်30အတွင်းမှာတိုက်ပွဲကြီးကြီးမားမားမရှိခဲ့သလိုတိုင်းနာလက်နက်ကိုင်အဖွဲ့တွေထဲမှာလည်းအင်အားအတောင့်တင်းဆုံးအဖွဲ့ဖြစ်ပါတယ်
ဒီခိုင်းပြည်နယ်မြောက်ဦးမြို့နယ်ဘောင်းတော့ကျေးရွာကိုအစိုးရတပ်ကနေပြစ်ခတ်ခဲ့တဲ့အတွက်အသက်60ကျော်ကျေးရွာသားတူတိဆုံပြီးသူ့မှာတော့တန်ရာပြင်းထန်ရရှိတဲ့အတွက်စစ်တွေစေယုံမှာစေဝါကူတခံနေရပါတယ်။ဧပြီလ13ရက်နေ့ည10နာရီကျော်ကရွာနဲ့ကပ်နေတဲ့အမှတ်388တိုင်ရင်းကပြစ်ခတ်တဲ့အတွက်အခုလိုတိဆုံခဲ့တာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်။တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့ကဘုံမှုကျုပ်စုံမင်းထွန်းကတော့ခမရ၃ခုခွန်တိုက်ရင်အိမ်တော်တဲ့လိုင်းဘက်မှာမတင်ကစရာတွေ့တဲ့အတွက်ပြစ်ခတ်မှုတချို့ရှိပေမဲ့ဘောင်းတို့ရွာဘက်ကိုပြစ်ခတ်တာမရှိဘူးလို့ပြောပါတယ်။မြောက်ဦးမြို့နယ်မှာကုရပိုင်းတွင်ရခိုင်တပ်တော်အေအေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေပြီးအစိုးရတပ်ကတိုက်လေရင်တွေရဟရင်တွေနဲ့ဘုံကျဲတိုက်ခတ်မှုတွေလည်းရှိနေပါတယ်။
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်မှာဘီယာဆိုင်ပိုင်ရှင်တရက်ခံရွာသားဆိုင်လျန်ဆိုင်ဆိုသူကိုနယ်မြေခံ KIA အဖွဲ့ကနေ၈ရက်ကြာဖမ်းဆီးသွားခဲ့ပြီးတဲ့နောက်ပြန်လည်လွတ်ပေးခဲ့ပါတယ်။ဧပြီလ၁၀ရက်နေ့မှာအဖမ်းခံရသူတွေရဲ့ဆွေမျိုးတွေကနေ KIA ရဲ့မဟာမိတ်တပ်ဖွဲ့ဝင် SSPP SSAC ကိုစာရေးအကူအညီတောင်းခဲ့ကြပြီးတဲ့နောက်ဧပြီလ၁၃ရက်နေ့မှာဆိုင်လျန်ဆိုင်ကိုနေအိမ်ကိုပြန်လွတ်ပေးခဲ့ပါတယ်။လက်ရှိတရုတ်နယ်ဆက်မူဆယ်မြို့နယ်မှာလက်နက်ကင်တပ်ဖွဲ့တွေအမြောက်များလှုပ်ရှားနေတာကြောင့်လုံချုပ်ရေးအထူးတတိထားရတဲ့မြို့တစ်မြို့ဖြစ်ကြောင်းလဲမူဆယ်တည်တံ့ခံတွေကပြောဆိုနေကြပါတယ်
။မွန်ပြည်နယ်မော်လမြိုင်မြို့နယ်မှာပြည်နယ်အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနစတုံးလုံးရဲ့ညွန်ကြားရေးမှူးဦးမျိုးစော်ဝင်းရဲ့နေအိမ်ဖောက်ထွင်းခံခဲ့ရပြီးရွှေတယ်ပစ္စည်းနဲ့ငွေစက်ကူတန်ဖိုးကျပ်သိန်း480ခန့်ပျောက်ဆုံးခဲ့ပါတယ်။မော်လမြိုင်မြို့တောင်ယူသန်းလမ်းမှာနေထိုင်တဲ့ဦးမျိုးစော်ဝင်းနဲ့စနီးဧပြီလ15ရက်နေ့ဘုံကြီးကျောင်းကိုသွားရောက်နေချိန်မှာအိမ်ဖောက်ထွင်းခံရတယ်လို့ရဲတပ်ဖွဲ့မှတ်တမ်းမှာဖော်ပြထားပါတယ်။ဒီပြစ်စင်ကိုနေအိမ်ဖောက်ထွင်းမှုဥပဒေအရမှုပုံရဲစခန်းမှာအမှုဖွင့်ထားပါတယ
်။အခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ တဝဲအထူးစည်းဝိုင်းဆောင်စီမံကိန်းအတွက်တနင်္လာရီတိုင်းတဝဲခရိုင်မြစ်တာမြို့နယ်ထဲကတီကီလန်းကိုအစစ်မြစ်လုပ်ငန်းစဉ်တွင်2019နှစ်စံပိုင်းကစလို့စတင်အကောင့်ထည့်ဖော်နေပြီဖြစ်တဲ့အတွက်ညီရနဲ့ဥယျာဉ်ခြံမြေတွေထပ်မံအပိန်းခံရမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကုန်းအိမ်ကနေတင်ဆက်ပေးထားပါတယ်
။စီမံကိန်းတွေစတင်တော့မယ်ဆိုတဲ့သတင်းကဒေသခံတွေအတွက်စိတ်တလန့်ဖြစ်စေပြီးမိခွန်ပေါင်းများစွာနဲ့စိုးရိမ်နေကြရပြီလို့တနင်္လာရီတိုင်းဒေသကြီးမြစ်တာမြို့နယ်ကလကြီးကျေးရွာကဒေသခံဥရဲအောင်ကအခုလိုပြောပါတယ်။
သမယူကြဆိုလို့ရှိရင်လမ်းဖောက်လာတာမကောင်းဘူးလားမင်းကောင်းတယ်ပဲပြောကြပါမယ်သမယူကြမိကုံတစ်ခုပဲဒါမဲ့ဒီလမ်းဖောက်လိုက်လို့ရလာမဲ့အကျိုးအများဟာပဲစီကိုတွားနေလဲဆိုတာအဓိကကြတယ်ဒါအိုအဓိကသိထားလို့ဦးလေးတို့ကဒီလမ်းဖောက်လိုက်လို့ဒီခြံလေးဒီမြေဒီဥယျာဉ်တွေကိုဦးလေးတို့စိမ့်လာပြီးဦးလေးတို့အလုတ်ကင်ဟာဘယ်ကိုရောက်သွားမလဲ
ဒီစီမံကိန်းအတွက်ဒေသခံတွေကိုချပြတာမျိုးမသိရသေးဘူးလို့အထူးစီးပွားရေးဆောင်လေးလာစောက်ကြည့်ရေးဖွဲ့ကစောကဲတို့ကဆိုပါတယ
်သူကတောင်းဝင်ပြီးတော့လုတ်တယ်လဲလို့ကျွန်တော်ကနှမ်းမကြည့်လိုက်တဲ့ချိန်ကြတော့သူကပြောတယ်အဓိကကတော့အခုဒီဆောက်လုတ်ရေးပေါ့ဆောက်လုတ်ရေးဝန်ကြီးဌာနကနေလုတ်တယ်လို့ပြောတယ်ကျွန်တော်မေးကြည့်ရတာဟောသူတို့လုတ်တဲ့အပိုင်းမှာဟောဒေသခံတွေကိုအကြည့်ပေးတာရှိသလားပေါ့ပြီးတော့ဒီလမ်းနှေးမှာရှိနေတဲ့ဥယျာဉ်ခြံမြေပတ်ရှင်တွေကြတော့ခေါ်ယူဆွေးနွေးပွဲတွေမှာအဲ့လိုမျိုးပါဝင်မှုတွေရောရှိလားဆိုအဲ့ဒါတွေကြတော့မရှိဘူးပေါ့
လမ်းရှိ69မှာရှိလျားတဲ့ထီခီလမ်းကတော့ထိုင်းနိုင်ငံနဲ့သဝယ်သူစီးပွားရေးစုံကိုဆက်သွယ်ထားတဲ့လမ်းမကြီးဖြစ်ပါတယ်2013ခုနှစ်ကရပ်ဆိုင်ထားခဲ့တဲ့သဝယ်သူစီးပွားရေးစုံစီမံကိန်းကို2019ခုနှစ်အတွင်းပြန်လည်စတင်တော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်အခုနှစ်ဖေဖော်ဝါရီလကစပြီးထီခီလမ်းကိုစီမံဖို့အတွက်ထိုင်းမြန်မာနိုင်ငံကတာဝန်ရှိသူတွေကနေစတင်လှိမ့်လာနေကြတာပါသဝယ်စီးပွားရေးစုံစီမံကိန်းနဲ့ကစက်မှုစုံစီမံကိန်းရေနဲ့စိတ်ကမ်းစီမံကိန်းနဲ့လမ်းပိုင်းဆိုပြီးတော့အတိအကျ၃ပိုင်းရှိနေပါတယ်။လမ်းစီမံကိန်းကြောင့်မြစ်တာမြို့နယ်ထဲကကျေးရွာ၅ရွာကဥယျာဉ်တချို့နဲ့လူနေအိမ်တချို့ထိခိုက်မှုဖြစ်ပွားပြီးရေကြီးနဲ့ပတ်သက်ပြီးတော့ပြည်သူတွေထိခိုက်နေတာမှုမရှိအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့တနင်္လာရီတိုင်းဒေသကြီးအစိုးရစီမံကိန်းနဲ့ပဏာရေးဝန်ကြီးက2018ခုနှစ်တုန်းကပြောဆိုထားပါတယ်။ပြီးခဲ့တဲ့2013ခုနှစ်စီမံကိန်းစတင်ချိန်တုန်းကနေဒီကနေ့အချိန်ထိဒေသခံတွေတောင်းဆိုထားတဲ့ဥယျာဉ်ခြံမြေရိုကြီးကိစ္စ၊မြေယာဧကလွှဲမမှုတွေကိုဖြေရှင်းပေးဖို့မြန်မာအစိုးရနဲ့ထိုင်းအီတလီယန်ကုမ္ပဏီတို့ကိုတောင်းဆိုခဲ့တာဒီကနေ့ထိတော့ဖြေရှင်းပေးတာမျိုးမရှိခဲ့ပါဘူး
။ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးခိုင်ပင်လောင်မြို့နယ်မှာရှိတဲ့တီချစ်ကြောင့်မီသွေးသုံးဆက်ယုံနဲ့ကြောင့်မီသွေးမိုင်းတွင်းကိုဒေသခံလူထုအင်အား2000ကျော်ကနေစက်ကျင်ကန့်ကွက်ခဲ့ကြပါတယ်။ဒီကြောင့်မိတွေတုံးဆက်ယုံဟာလူထုကိုစောင့်ဝင်နေရတာမကကျမရေးပါထိခိုက်လာစေတာကြောင့်အခုလိုမျိုးဆန္ဒပြကန့်ကွက်ရတာဖြစ်တယ်လို့ပြောဆိုကြပါတယ်ဒီအကြောင်းကိုနမ်ဖော်ကနေစူးစီးတင်ဆက်ထားပါတယ
်ရှမ်းပြည်တောင်ပိုင်းတောင်ကြီးခရိုင်ပင်လောင်းမြို့နယ်အနီးတစ်ဝိုက်ရှိလွယ်ကော်အင်းလေးတောင်ကြီးအောင်ပန်းပင်လောင်းမြို့နယ်တွေကဒေသခံလူထုနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလူငယ်အဖွဲ့ကွန်ဟိန်ဖောင်ဒေးရှင်း MATA မာတာဖောင်ဒေးရှင်းအဖွဲ့တို့ပူးပေါင်းအင်အား2000ကျော်ဟာဒီကြောင့်မိသွေးဆက်ယုံနဲ့ကြောင့်မိသွေးမိုင်းကိုအလိုမရှိကြောင်းစန့်ကျင်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်မြန်မာ Alliance for Transparency and Accountability MATA ကဥဆောင်ဆန္ဒပြသူဦးအောင်ကျော်မိုးကဆန္ဒပြရခြင်းအကြောင်းရင်းကိုအခုလိုပြောပါတယ
်ဒီကြောင့်ကြောင့်မိသွေးတို့လက်စစ်တာအဖြစ်ဆက်ယုံကဒီတရက်ကိုတန်ချိန်နဲ့ထောင်ကြောင့်မိသွေးတန်ချိန်နဲ့ထောင်မိရှို့တယ်အဲ့ဒီကဆွပြတဲ့ပြားတွေကိုဒါစီးမဲ့ကမ်းမဲ့ပြစ်စလက်ခတ်တွေကြည့်တယ်ကြည့်တဲ့အခါမှာခြေတွေမှာအစိတ်တင်နေတယ်ကျွန်တော်တို့တွေးရှိကြရရဆိုလို့ရှိရင်တော့ဒီ73နေရာမှာ72နေရာကလူတွေတောက်သုံးဖို့မပြောနဲ့သုံးဆွဲဖို့တောင်မှမသိတော့ဘူးဆိုတဲ့ကိစ္စကိုကျွန်တော်တို့တွေ့ရတယ်အဲ့ဒီအတွက်ဒါအဓိကကတော့ဒီဒီချစ်ကြောင့်မိသွေးမိုင်းနဲ့ဒီချစ်ကြောင့်မိသွေးလက်စစ်ဒါအပိစိတ်ရောဟာတဘာဝပတ်ဝန်းကျင်နဲ့လူမှုပတ်ဝန်းကျင်တွေကိုဒါဖျက်ဆီးနေတဲ့အတွက်ကျွန်တော်တို့ဒီစိတ်ရောတွေကိုပိတ်သိမ်းဖို့အတွက်ကျွန်တော်ဆန္ဒပြခြင်းဖြစ်ပါတယ
်ဧပြီလ5ရက်နေ့ကဒေသခံလူထု2000ခန့်ဟာပင်လောင်းမြို့စိုက်ပျိုးခြံကနေကြောင့်မိသွေးဆက်ယုံအထိစီတန်းလမ်းလျှောက်ပြီးကြောင့်မိသွေးတွင်းနဲ့ဆက်ယုံအလိုမရှိကြောင်းဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်ဒီချစ်ကြောင့်မိသွေးဆက်ယုံနဲ့ကြောင့်မိသွေးတွင်းမိုင်းတွေကြောင့်လက်တွေ့တဘာဝထိခိုက်ပျက်စီးမှုတွေကိုမှတာကစစ်တမ်းကောက်ယူပြီးအစီရင်ခံစာထုတ်ပြန်ထားတာရှိကြောင်းစိုက်သူကအခုလိုပြောပါတယ
်ဟိုမှာတဘာဝပတ်ဝန်းကျင်ထိခိုက်တော့ကျွန်တော်ရေထွက်ရင်းမြစ်နဲ့ခန်းချောက်တဲ့ဥစ္စာတွေရှိတယ်ပေါ့ဒီနောက်22နှစ်ဆိုရင်တီးချတယ်ကျွန်တော်ဒီတော့ဒီရင်းမြစ်ဆိုတော့တော်တော်လေးကိုခန်းတော့ဖြစ်သွားနိုင်နေပေါ့
ဒီချစ်ကြောင့်မိသွေးဓာအပိဆက်ယုံဟာဒေသတွင်းလူထုအကြင်ကြင်စန့်ကျင်ကန့်ကွက်တာကြောင့်2014ခုနှစ်မှာလဲပတ်မှုခေတ္တရပ်ဆိုင်ထားပြီး2015ခုနှစ်ကျတော့ဆက်ယုံပြန်လဲလဲပတ်ရေးအတွက်တရုတ်နိုင်ငံဝူရှိဟူအကွမ်အီလက်ထရစ်ပါဝါအင်ဂျင်နီယာရင်းကုမ္ပဏီနဲ့အစိုးရတို့ယင်းနီးမြုပ်နှံမှုဆိုင်ရာသဘောတူညီမှုစာချုပ်လက်မှတ်ရေးထိုးခဲ့ပြီးပြန်လဲလဲပတ်လာခဲ့တာဖြစ်ပါတယ်
ုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကိုပိုင်အုပ်ချုပ်ခွင့်ရဝပြင်းနဲ့အဖြစ်သတ်မှတ်ပေးဖို့ရတပ်ပံစ조사သွားမယ်လို့ဧပြီလ18ရက်နေ့မှာကြားရောက်တဲ့ငင်းကြိုင်တိဆောက်မှုနှစ်30ပြည့်အခမ်းအနားမှာ UWSE ကပြောဆိုလိုက်ပါတယ်မြမတပ်မတော်ကလက်နက်ကြီးပစ်ခတ်မှုကြောင့်ရခိုင်ပြည်နယ်အမ်းမြို့နယ်ဝကြီးတောင်ကျေးရွာအနီးမှာချင်းအမျိုးသမီးကြီးတဦးကြီးစံထိမှန်တည်ဆုံးသွားပြီးတမီးဖြစ်သူလည်းဒဏ်ရာရရှိခဲ့တယ်လို့ချင်းလူအခွင့်ရေးအဖွဲ့ CHRO ကနေသတင်းထုတ်ပြန်ပါတယ်
တော်ရရှိတွေအခုနားဆင်ကြကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွာအစီအစဉ်ကိုကြာသပတေးနေ့ညပိုင်းမှာတည်ထုတ်လွှင့်ပြီးအခုလိုတောက်ကြမနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေ့မနေ့ခင်အစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်။အခုလာမယ့်စနေညတိုက်ရိုက်လေးလိုက်မှဆွေးနွေးမယ့်အကြောင်းအရာကိုပြောပြပါရစေရှင
်။တော်တာရှင်ရရှင်။ကိုပိုင်ဦးချုပ်ခွင့်ရဝဒေတာမှာငင်းငယ်ရေးတိစမှုအနှစ်30ပြည့်ပွဲတော်ဖြစ်ဒီသတင်းပတ်ထဲမှာကျင်းပခဲ့ရမှာခွင့်မျိုးတိုးတက်နေတဲ့ဒေတာပေါ်ကြံတန်းရင်းသားအင်အားစုတွေကအားကြစရာဖြစ်ခဲ့ရပါတယ်။နိုင်ငံရေးစီးပွားရေးအင်အားတောင့်တင်းနေတဲ့ဝဒေတာရဲ့ခွင့်မျိုးစုတွေဟာတခြားတန်းရင်းသားဒေတာတွေအတွက်စံနမူနာကောင်းတစ်ခုလို့ဆိုနိုင်ပါသလား။လက်နက်ကိုင်းအဖွဲ့အစည်းတွေနဲ့ငင်းငယ်ရေးရဖို့အစိုးရရဲ့ကြိုးပမ်းမှုတွေမှာအမဝင်တဲ့ပုံစံတစ်ခုဖြစ်နေပါသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်နေ့တိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ဒီကထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုက်စနေကအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးနေပါဖြစ်ဒါဖြစ်ပါတယ်အခုလာမယ့်စနေညတိုက်ရိုက်လေးလမ်းဆွေးနွေးကမ်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့အထက်မှဖိတ်ခေါ်ပါရစေ။သွားရရှင်နေနေနဲ့ကျမတို့ VOE ကိုစားလိုက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့ရတဲ့နားဆင်လို့ရတဲ့တည်ထချင်းတွေတောင်းယူလို့ရတဲ့ဆိုရင်ကျမတို့ရဲ့စားလိုက်လိပ်စာက VOE American တာမြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာအမှတ်89ဖြစ်ပါရစေ။အခုထုတ်လွှင့်ပေးနေတဲ့တနာ yı စာစီစဉ်အစားဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းဒိုမီတာ20 25 32တို့ကနေပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။ VOA ကထုတ်ယွင်းလွှင့်ပေးနေတဲ့ကြာသပတေးနေ့မနေ့ကတနာ yı စာအစီအစဉ်တွေမကြာခင်အဆုံးသတ်ပါတော့မယ်။အခုနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်အောင်လည်းကပြောပြမှာပါရှင
်။ဒီကနေ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုတွေရှိမရှိစုံစမ်းစစ်ဆေးတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စာမျက်နှာ400ကျော်ရှိတဲ့အစီရင်ခံချက်ကိုနိုင်ငံတော်ရှေ့နေချုပ်ဝီလျံဘွားကအကျဉ်းချုပ်တီးဖြတ်ပြီးတော့အများပြည်သူသိနိုင်အောင်မင်းတို့ကပဲထုတ်ပြန်လိုက်ပါတယ်ဒီစစ်ဆေးမှုအရသမ္မတဒေါ်နယ်ထရမ့်အနေနဲ့2016ခုနှစ်ရွေးကောက်ပွဲကာလအတွင်းပြစ်မှုကျူးလွန်မှုမရှိကြောင်းပေါ်ပြထားပါတယ်ဒီစုံစမ်းစစ်ဆေးမှုဟာပုဂ္ဂိုလ်အညှိုးထားပြီးတော့အပြစ်မရှိပြစ်ရှာနေတဲ့လို့ရပဲလို့သမ္မတထရမ့်ကအကြင်ကြီးပြောနေကြတာအခုတော့သူပြစ်မရှိကြောင်းထင်ရှားလို့သူသဘောကျကျေနပ်နေပါတယ်ကမ္ဘာတစ်ဝှမ်းမှာသတင်းတောက်တွေဖိနှိပ်ခံရတဲ့ကိစ္စဟာပြီးခဲ့တဲ့နှစ်အတွင်းမြင့်မားလာနေတယ်လို့ RSF လို့ခေါ်တဲ့နယ်စည်းမခြားသတင်းတောက်များအဖွဲ့ကအစီရင်ခံတဲ့ကြောင်းမေတုံးကထုတ်ပြန်ပါတယ်ကုလဖြစ်ရတာကအာနာရှင်အစိုးရတွေကသတင်းသမားတွေကိုမုံတီးပြီးတော့သတင်းမီဒီယာတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့လိုရတဲ့ကြောင်းဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံရဲ့သတင်းလွှတ်ခွင့်ကပြီးခဲ့တဲ့နှစ်ကထက်တဆင့်နှိမ့်ချသွားလို့ဆိုပါတယ်နိုင်ငံ180မှာမြန်မာနိုင်ငံက134နေရာမှာရှိပါတယ်အမေရိကန်ရဲ့သတင်းလွှတ်ခွင့်ကလည်း3နှစ်အတွင်းတတိယအကြိမ်နှိမ့်ချလာခဲ့ပါတယ်သမ္မတထရမ့်ကသတင်းသမားတွေကိုချိန်ချောက်မှုတွေပုံမှန်ပြောဆိုနေပါတယ်အေရဝတီမြို့ပေါ်မှာရေကာတာတွေတိဆောက်ဖို့ကြိုးပမ်းမှုတွေကိုရပ်တန့်ပေးရေးမြန်မာနိုင်ငံကကက်သလစ်ယဟမတ်ချားလ်စ်မွန်ဘွေရဲ့မေတ္တာရက်ခံတောင်းဆိုချက်တစ်ရက်ကိုဧပြီလ18ရက်နေ့ကပေါ်တဖူးနေမှာအကြိမ်ထပ်ပြီးတော့ထုတ်ပြန်လိုက်ပါတယ်သက်ဆိုင်ရာခေါင်းဆောင်တွေဒီမြစ်ဆုံရေကာတာပြမစာရေးကိုသူတောင်းဆိုထားတာ
ပါ။ AD 19ရဲ့တောက်ကြနေမနေ့ကင် VO American တန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်အောင်လွင်ပြောပြသွားတာပါ။ ဒီမနက်စီစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါရဲ့ရှင်။တောက်ကြနေညနေပဲ6နာရီခွဲကနေ9နာရီထိထုတ်လိုက်မဲ့အစီအစဉ်တွေကိုလိုင်းတို့မီတာ19 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.